Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ21ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝယူတင်ဆက်သွားမှာဖြစ်ပါတယ
်ဂါဇာမှာပိတ်မိနေတဲ့ရပ်သားပြည်သူတွေအတွက်စာနာမှုကူညီပေးနိုင်အောင်လမ်းဖွင့်ပေးဖို့ကုလသမဂ္ဂအထွေမှုချုပ်ကတိုက်တွန်းနေပါတယ်ကာဇာမှာထိမ့်သိမ်းခံထားတဲ့တစားကန်တွေကအမေရိကန်သားမီနှစ်ယောက်ကိုဟာမက်စ်လက်နက်ကန်တွေကပြန်လွတ်ပေးလိုက်ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုဝင်ရောက်စီးနှင်းရှာဖွေမှုတွေအတွင်းမြန်မာအပါအဝင်နိုင်ငံသားသား3000ကျော်စစ်ဆေးမင်းမြန်ထိမ့်သိမ်းခံခဲ့ရပါတယ
်။ဒီလိုအထိတ်တန်းရောက်သတင်းတွေအပြင်အစ္စရေးနယ်ဇာကဂါဇာရဲ့နောက်ဆုံးအခြေအနေစကိုင်းတိုင်းအတွင်းစစ်ကောင်စီတပ်တွေရဲ့နေမီရှင်းလင်းရေးဖြစ်စဉ်အတွင်းမှာဖြစ်ပေါ်လာတဲ့အကျိုးဆက်တခါချင်းပြည်နယ်ကနောက်ဆုံးစစ်ရေးအခြေအနေနဲ့ဒုက္ခသည်တွေရဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းဆုံဆုံလင်းလင်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့စနေနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုငင်းငန်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
။အစ္စရေးကိုဟာမတ်စ်လက်နက်ကိုင်အဖွဲ့ကတိုက်ခိုက်ခဲ့တဲ့လွန်ခဲ့တဲ့နှစ်ပတ်ခရဲကဂါဇာမှာထိမ့်သိမ်းခံထားရတဲ့အမေရိကန်တစားကန်အုပ်ဖြစ်တဲ့မိခင်နဲ့ဆယ်ကျော်သက်အရွယ်သမီးတို့ဟာတောက်ကြနေကပြန်လွတ်လာကြောင်းအစ္စရေးအစိုးရကပြောပါတယ်။အဲ့ဒီမိခင်နဲ့သမီးဟာအစ္စရေးနိုင်ငံသားအဖြစ်ခံယူထားကြသူတွေလည်းဖြစ်ပြီးသူတို့ဟာဖမ်းခံထားရတဲ့အမေရိကန်တစားကန်တွေကပထမဆုံးပြန်လည်လွတ်မြောက်လာကြသူတွေဖြစ်ပါတယ်။လက်ရှိမှာအမေရိကန်တစားကန်200လောက်ကိုဟာမတ်စ်ဘက်ကထိမ့်သိမ်းထားဆဲဖြစ်ပါတယ်။အခုလွတ်လာသူနှစ်ဦးကိုလူသားချင်းစာနာထောက်ထားလို့လွှတ်ပေးခဲ့တာဖြစ်ကြောင်းနဲ့ကာတာအစိုးရကိုလွှဲပြောင်းပေးရခဲ့ကြောင်းဟာမတ်စ်ကပြောပါတယ်ဂါဇာကမ်းမြောင်မှာတော့အစ္စရေးဘက်ကညပိုင်း၄ကြောင်းတိုက်ခိုက်မှုတွေတောက်ကြနေကထပ်မံပြုလုပ်ခဲ့ပါတယ်ဂျေရုဆလင်ကိုရောက်နေတဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ကတော့အစ္စရေးနိုင်ငံရဲ့ခုခံကာကွယ်ပိုင်ခွင့်ကိုဗြိတိန်ကထောက်ခံရည်တည်ကြောင်းပြောပေမဲ့ဂါဇာကမ်းမြောင်ဒေသခံတွေကိုအကူအညီတွေပေးဖို့လိုအပ်ကြောင်းလည်းအလေးပေးပြောခဲ့ပါတယ်ပါလက်စတိုင်းတွေဟာဟာမတ်စ်ဖွဲ့ရဲ့လုပ်ရက်ကြောင့်တစားကန်သားကောင်တွေဖြစ်ရတယ်လို့ဆူနက်ကပြောပါတယ်ဂါဇာကိုအခုညပေးအစီအစဉ်တွေကတော့မျှော်လင့်ထားသလိုတောက်ကြနေမှာဝင်ရောက်နိုင်ခြင်းမရှိခဲ့ပဲအီဂျစ်နဲ့ဂါဇာကမ်းမြောင်နယ်စပ်မှာကယ်ဆယ်ရေးကုန်တင်ရင်ဒါဇင်နဲ့ချီရပ်တန့်ထားပါတယ်ဒီအကူအညီတွေဂါဇာကိုရောက်ဖို့မရှိမဖြစ်အသက်အမြအရေးကြီးတယ်လို့နယ်စပ်ဒေသကိုကိုယ်တိုင်ရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေမှာတောင်းဆိုခဲ့ပါတယ်အစ္စရေးဟာမတ်စ်ပြည်ပခါစတင်ခြင်းကစပြီးUK နိုင်ငံလန်ဒန်မြို့တော်မှာဂျူးမုံတီးရင်နဲ့အစ္စလမ်စန့်ကျင်ရေးရာဇဝတ်မှုတွေတိတိတသားမြင့်တက်လာကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့ကတောက်ချန်နေကအစီရင်ခံစာထုတ်ပြန်ပါတယ်။အော်တိုဘာ10ရက်ကနေ18ရက်ကြားမှာဂျူးစန့်ကျင်ရေးအမုန်းရာဇဝတ်မှု218မှုဖြစ်ခဲ့တယ်ဆိုပါတယ်။ဒါဟာအရင်နှစ်အလားတူကာလမှာဖြစ်ခဲ့တဲ့15မှုနဲ့နှိုင်းယှဉ်ရင်အစာပေါင်း1353စနဲ့အစမတန်မြင့်တက်လာတာပါ။ဒါ့အပြင်အစ္စလမ်မုံတီးရင်ပြစ်မှုတွေကလည်း42မှုကနေ101မှုထိခုံးတက်ခဲ့လို့140ရာခိုင်နှုန်းတိုးလာတယ်လို့လန်ဒန်ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။ဖျားเจ้าတွေဝိပြူရာနေရာတွေနဲ့စိုးရိမ်မှုအဆင့်အမြင့်ဆုံးဖြစ်သတ်မှတ်ထားတဲ့လူမှုအတိုင်းဝိုင်းတွေနေထိုင်တဲ့နေရာတွေအနီးမှာလုံခြုံရေးတိုးမြင့်ချထားပေမဲ့အမုန်းရာဇဝတ်မှုကတိတိတသားမြင့်တက်လာတယ်လို့လန်ဒန်အာဏာပိုင်တွေကပြောပါတယ်။လန်ဒန်မှာစနေနေ့မှာပြုလုပ်မဲ့ပါလက်စတိုင်းကိုထောက်ခံတဲ့ခြေတပွဲမတိုင်ခင်တောက်ကြနေမှာလက်ထောက်ရဲမင်းကြီးကသတင်းစာရှင်းလင်းရမှာဒီအချက်တကိုထုတ်ပြန်ခဲ့တာပါဆနပြသူတွေဟာပါလက်စတိုင်းကိုထောက်ခံတာဒါမှမဟုတ်အစ္စရေးအစိုးရကိုဝေဖန်တာတွေတရားဝင်ခွင့်ပြုမှာဖြစ်ပေမဲ့ဟာမတ်စ်နဲ့ဟစ်စဘိုလာလက်နက်ကိုင်အဖွဲ့တွေကိုတော့ထောက်ခံကြောင်းပြသရင်ဥပဒေနဲ့မညီကြောင်းရဲတပ်ဖွဲ့ကသတိပေးထားပါတယ်ခင်ဗျာယူကရိန်းနဲ့အစ္စရေးတွေလုံခြုံရေးအကူအညီပြင်ဂါဇာမှာရှိတဲ့လူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးမြှင့်ပေးဖို့အမေရိကန်သမ္မတအင်ပီရိုကနေCongress အောက်လွှတ်တော်ကိုဒေါ်လာ105ဘီလီယံရှိအသုံးစရိတ်တောက်ကြနေကတောင်းခံလိုက်ပါတယ်။ယူကရိန်းနဲ့အစ္စရေးမှာဖြစ်နေတဲ့စစ်ပွဲတွေအတွက်ငွေကြေးထောက်ပံ့မှုတွေဆက်လုပ်ဖို့အမေရိကန်ပြည်သူတွေကိုမြစ်တာရက်ခံတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတော်မိန့်ခွန်းအပြီးတရက်အကြာမှာအခုလိုတရားဝင်တောင်းခံချက်ထွက်လာတာပါ။ဒီတောင်းခံမှုတွေထဲမှာယူကရိန်းကာဝေးရေးအတွက်ဒေါ်လာ 61.4 ဘီလီယံ၊အစ္စရေးအတွက်ဒေါ်လာ 14.3 ဘီလီယံအဲ့ဒီနိုင်ငံစလုံးကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတွက်ဒေါ်လာ 9.15 ဘီလီယံအပြင်ဂါဇာရှိပြည်သူတွေနဲ့အခြားလိုအပ်ချက်တွေအတွက်လည်းပါဝင်ပါတယ်။ဒ ဒီဘတ်ဂျက်တောင်းခံမှုကအမေရိကန်ရဲ့နိုင်ငံတော်လုံခြုံရေးကိုမြင့်တင်ပေးပြီးအမေရိကန်ပြည်သူတွေရဲ့ဘေးကင်းမှုကိုတေချာစေဖို့အတွက်ရည်ကြီးတယ်လို့သမ္မတရဲ့မြို့သားလုံခြုံရေးဆိုင်ရာအချမ်းပေးဂျက်ဆူလီဗန်ကသတင်းတောက်တီကိုပြောပါတယ်ဒါပေမဲ့ Republican အမတ်တွေအသာရထားတဲ့ Congress အောက်လွှတ်တော်မှာလွှတ်တော်ဥက္ကဋ္ဌနေရာလွတ်လပ်နေလို့ရန်ပုံငွေတောင်းခံမှုက Congress မှာကြန့်ကြာနိုင်ပွဲရှိနေပါတယ်ခင်ဗျာ
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13 5.51 kHz 5.85 နဲ့5.90 kHz 15.05တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကစနေနေ့ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျာအမေရိကန်အောက်လွတ်တော်မှာလစ်လက်နေတဲ့ဥက္ကဋ္ဌနေရာအတွက်တောက်ချန်လေးကမဲခွဲရမှာအရွေးခံတဲ့ Ohio ပြည်နယ် Republican အမတ် Jim Jordan ဟာတတိယအကြိမ်မြောက်ရှုံးနေခဲ့ပါတယ် Republican လွတ်တော်အမတ် 25 ဦးကစန့်ကျင်မဲပေးခဲ့ကြလို့ပါအခုဒီချိန်မှာဒုတိယအကြော့ထဲစန့်ကျင်မဲပေးတဲ့ Republican အမတ်ဦးရေက3ဦးထပ်တိုးလာလို့ Jim Jordan အတွက်အောက်လွတ်တော်ဥက္ကဋ္ဌဖြစ်နိုင်ရေးမရေမရာဖြစ်နေပါတယ် Democrat လွတ်တော်အမတ်အားလုံးကတော့အောက်လွတ်တော်အတွင်းက Democrat Party ခေါင်းဆောင်နယူးယောက်လွှတ်တော်အမတ် Hakeem Jeffries ကိုမဲပေးခဲ့ကြပေမဲ့ဘယ်သူမှလိုအပ်တဲ့218မဲကိုမရခဲ့ကြပါဘူး။ Jim Jordan ဟာသမ္မတဟောင်း Donald Trump နဲ့နီးကပ်တဲ့မဟာမိတ်ဖြစ်ပြီး Republican Party အတွင်းလူလေးစားချစ်ခင်ခံရသူပါ။ဒါပေမဲ့ Congress သက်တမ်း16နှစ်အတွင်းမှာဥပဒေတစ်ခုမှပြည့်မြတ်အောင်မပြထမ်းနိုင်ခဲ့တာကြောင့် Jim Jordan ဟာခေါင်းဆောင်မှုနေရာနဲ့မထိုက်တန်ဘူးလို့ယူဆကြတဲ့ Republican အများပြားလည်းရှိနေတာပါ။ Congress မှာလွှတ်တော်နေဥက္ကဋ္ဌနေရာလစ်လက်နေပြီးလွှတ်တော်ရဲ့လုပ်ငန်းဆောင်တာတွေရပ်တန့်နေတာနှစ်ပတ်ကျော်လာနေပါပြီလွှတ်တော်ဥက္ကဋ္ဌတူရွေးကောက်တင်မြောက်နိုင်ခြင်းမရှိဘဲအစ္စရေးနဲ့ယူကရိန်းကိုအကူအညီပေးအပါအဝင်အသုံးစရိတ်ဥပဒေမူကြမ်းအလုံးကိုအောက်လွှတ်တော်မှာအတူပြုတ်ပေးနိုင်မှာမဟုတ်ပါဘူးပြည်ထောင်စုအစိုးရတရားလုံးရဲ့အသုံးစရိတ်အတွက်လည်းရေဒိုဘတ်ဂျက်သဘောတူညီထားတာကနိုဝင်ဘာ18ရက်မှာတက်တန်းကုန်မှာဖြစ်လို့အောက်လွှတ်တော်ဥက္ကဋ္ဌနေရာခန့်နိုင်မှုကအလင်းအမြန်လိုအပ်နေတာလည်းဖြစ်ပါတယ်တရုတ်နိုင်ငံမှာတော့နိုင်ငံတော်လုံခြုံရေးနဲ့ကျိုးစီးပွားကိုကာကွယ်ဖို့ graphite လို့ခေါ်တဲ့ Kenet Twin Threat ထုတ်ကုန်တချို့ကိုပြင်ပတင်ပို့မှုပို့ကုန်ပါမဲ့လျှောက်ထားရမယ်လို့တောက်ချာနေကကြေညာလိုက်ပါတယ်။တရုတ်ဟာကမ္ဘာထိပ်တန်း graphite ထုတ်လုပ်သူဖြစ်ပြီးဒီတက္ကသိုလ်ကလျှက်စစ်ကဘက်တရီအလုံးနှီးပါးမှအသုံးပြုရတာပါ။ဒါဟာမြေရှားတက္ကသိုလ်အပဝဲအရေးကြီးတဲ့ Twin Threat ပစ္စည်းတွေကိုထိန်းချုပ်နိုင်ဖို့တရုတ်အစိုးရရဲ့လှုပ်ဆောင်ချက်တွေကတစ်ခုဖြစ်ပါတယ်။တရုတ်ဟာဇူလိုင်လတုန်းကလည်း computer chips တွေမှာသုံးတဲ့ကယ်လီယန်နဲ့ဂျာမနီယန်ဓာတ်သတ္ထုထုတ်ကုန်တွေအပေါ်အလားတူတင်ပို့မှုကန့်သတ်ချက်တွေထုတ်ပြန်ခဲ့ဘူးပါတယ်။ဒီလိုကန့်သတ်မှုတွေဟာတရုတ်နိုင်ငံကိုအမေရိကန်ကနည်းပညာတွေရောင်းချမှုကန့်သတ်ခဲ့တာကိုတရုတ်ကပြန်လည်လက်တော့ပြန်လာလို့ကြေကြေပြန့်ပြန့်ရှုမြင်ကြပါတယ်။ graphite ကိုအခုလိုကန့်သတ်လိုက်လို့တရုတ်ဟာမြေရှားဓာတ်သတ္ထုအပါအဝင်တခြားရှားပါတွင်းထွက်ပစ္စည်းတင်ပို့မှုတွေကိုထပ်မံကန့်သတ်နိုင်မလားဆိုပြီးအနောက်နိုင်ငံတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာပါတယ်။2010တုန်းကလည်းတရုတ်ဟာဂျပန်နဲ့ပိုင်တဲ့အငင်းပွားမှုဖြစ်ပြီးနောက်မှာဂျပန်ကမြေရှားဓာတ်သတ္ထုတင်ပို့မှုကိုကန့်သတ်ခဲ့လို့ဈေးနှုန်းတွေတဟုန်တိုးမြင့်တက်ခဲ့ပူပါတယ်။မလေးရှားမှာတော့အောက်တိုဘာ20ရက်နေ့ကနိုင်ငံသားတွေအများစုနေထိုင်တဲ့နေရာတစ်ခုကိုလူဝင်မှုကြီးကြပ်ရေးနဲ့ရဲဝင်တန်းအင်အား300ကျော်ဝင်ရောက်ဆင်းနှင်းခဲ့ပြီးမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသား3000ကျော်ကိုစစ်ဆေးမေးမြန်းထိန်းသိမ်းတာတွေလုပ်ခဲ့ပါတယ်။ဒီထဲကအထောက်ထားမဲ့နိုင်ငံသား136ဦးကိုလောက်ကလည်းနိုင်ငံကူးလက်မှတ်ဆိုင်ရာဥပဒေတွေနဲ့တရားစွဲမယ်လို့ဆိုပါတယ်။ဖန်ခံရသူတွေထဲမှာမြန်မာတွေပါပေမဲ့ရေအတွက်အတိအကျကိုတော့မသိရသေးပါဘူး။အခုလိုစစ်စစ်ဖန်စီခဲ့ရတာကနိုင်ငံသားတွေအများစုနေထိုင်နေတဲ့အကြောင်းနယ်မြေကန်ပြည်သူတွေကသတင်းပေးတိုင်ကြားတာအပြင်နိုင်ငံအတွင်းမှာတရားမဝင်လာရောက်နေထိုင်သူတွေများပြားနေတာကြောင့်ဖြစ်တယ်လို့မလေးအာဏာပိုင်တွေကပြောပါတယ်။အခုရပိုင်းမလေးရှားမှာစစ်စစ်ဖန်စီတာတွေတိုးလာနေကြောင်းလဲကွာလာလမ်ပူမြို့မှာနေထိုင်နေတဲ့မြမအကြီးတချို့လှုပ်ရှားသူဦးဆုထက်သိန်းကပြောပါတယ်လမ်းပေါ်မှာအတားအဆီးတွေချထားပြီးကားတန်းကြီးတွေတဲကနေလူတွေကိုခေါ်ထုတ်စစ်ဆေးတဲ့အထိစစ်ဆေးမှုတွေတင်းကျပ်နေတယ်လို့ပြောပါတယ်ခင
်ဗျာမြမပြည်ရဲ့အစနေနေ့မနေ့ကင်းထိတ်တန်းရောက်သတင်းတွေကိုကိုငိမ့်ညမ်းအေးပြောပြခဲ့တာပါခင်ဗျာVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာကျွန်တော်တို့ ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲလာရောက်ရှူစားနားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့သတင်းပေးပို့ချက်တွေနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်သွားကြင်ပါတယ်အရင်ဦးဆုံးကမ္ဘာထိတ်တန့်ရောက်အကြောင်းအရာတစ်ခုဖြစ်တဲ့အစ္စရေးဂါဇာတင်းမာမှုနောက်ဆက်တွဲအခြေအနေကိုကြည့်ရအောင်ပါဣသရေလနဲ့ဟာမတ်စ်တိုက်ပွဲတွေကြောင့်ဂါဇာမှာပြင်းထန်နေတဲ့အရသာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်လမ်းဖွင့်ပေးဖို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းနေပါတယ်။စာနာရေးခါနဲ့အကူအညီတွေတင်ဆောင်လာတဲ့ကုန်တင်ကားတွေကိုအီဂျစ်နိုင်ငံရဲ့နယ်စပ်ရာဖာဂိတ်ကနေဂါဇာတွေကိုဝင်ခွင့်ပေးဖို့စောင့်ဆိုင်းနေရချိန်မှာပဲအခုလိုတိုက်တွန်းလိုက်တာပါ။အက်ဒဝတ်ယာရနီယန်ပေးပို့တဲ့သတင်းဆောင်မကိုတော့မက်ခင်ဖြူတွေတင်ပြထားပါတယ်ဗျာ။
အီဂျစ်နိုင်ငံရဲ့နယ်စပ်ဂါဇာဘက်ခြမ်းကရာဖာဂိတ်မှာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးနေတဲ့လမ်းတွေကိုအီဂျစ်လုပ်သားတွေကဘူလူဇာဆက်ကြီးတွေနဲ့လိုက်လံပြင်ဆင်နေတဲ့ရုပ်ပုံတွေကိုအာရဗ်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။လမ်းပြင်တာဘရော့ပြီးမလဲမသိကြပါပဲ။အခုညတွေတင်ဆောင်လာတဲ့ကုန်တင်ကားအစီး20ဒီလမ်းကနေဂါဇာကိုမနေ့တောက်ကြနေ့ကဝင်ခွင့်ပြုဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီတို့ကြားသဘောတူညီချက်ကတော့တရက်နောက်ဆုံးလိုက်ရပါတယ်။ဂါဇာကနောက်ဆုံးအခြေအနေတွေကိုသိရှိဖို့ရာဖာနယ်ဆက်အထိကိုယ်တိုင်သွားရောက်ခဲ့တဲ့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့ဒီကုန်တင်ကားတွေဂါဇာထဲအမြန်ဆုံးဝင်ရောက်ခွင့်ပြုဖို့ပြောနေတာပ
ါ We are witnessing a paradox behind these walls we have 2 million people that is suffering
ဖြစ်တဲ့အခြေအနေတစ်ခုကိုကိုယ်တိုင်ကိုယ်ကျမြင်တွေ့နေရတာပါပဲဗျာစားစရာမရှိရေမရှိစေဝါလောင်စာမရှိအသက်ရှင်ဖို့အတွက်ဘာမဆိုလိုအပ်နေတဲ့အကြီးအကျယ်ဒုက္ခရောက်နေကြတဲ့လူနှစ်သန်းလောက်ဟာဂါဇာမှာရှိနေတဲ့အချိန်ဒီလိုလိုအပ်နေပါတယ်ဆိုတော့အစားအစာရေစေဝါနဲ့လောင်စာတွေပါတဲ့ကုန်တင်ကားတွေအများကြီးကလည်းအီဂျစ်ဘက်ချမ်းပါရှိနေပါလျက်ပေးခွင့်မရပဲဖြစ်နေပါတယ
်ဂါဇာဒေသတွေကိုဝင်ရောက်ကူညီပေးခွင့်ရဖို့အတွက်အီဂျစ်စာနာကူညီအဖွဲ့တချို့နဲ့ NGO အဖွဲ့အစည်းတချို့လည်းနေဆက်မှာစောင့်ဆိုင်းနေကြတာရှိသလိုနေဆက်ခိတ်ဆက်ဖိတ်ထားတဲ့အပေါ်မှာကန့်ကွက်ဆန္ဒပြနေကြပါတယ်။နေဆက်ခိတ်မှာဆန္ဒပြနေသူတူကတော့အခုလိုပြောပါတယ
်။အီဂျစ်ပြည်သူတွေရဲ့ရည်တည်မှုကတော့ရှင်းရှင်းပြတ်ပြတ်ပါပဲ။ဇီယွန်ဝါဒီတွေကြောင့်ပါလက်စတိုင်းနယ်မြေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစန့်ကျင်ပါတယ်။ရဲသားတွေအပြစ်မဲ့ပြည်သူတွေကိုတတ်ဖြတ်တာပါလက်စတိုင်းနယ်မြေတွေကိုနေချဲ့တာတွေကိုစန့်ကျင်ပါတယ်။သူတို့ရဲ့အကြောင်းပြချက်တွေကမခိုင်လုံပါဘူး။ရဲသားပြည်သူတွေကိုတတ်ဖြတ်နေတာကိုကျွန်တော်တို့ဘယ်လို့မှလက်မခံနိုင်ပါဘူး။
နေဆက်မှာအခုလိုဆန္ဒပြတဲ့သူတွေရှိနေတဲ့တစ်ချိန်တည်းမှာပဲကိုင်ရိုမျိုးက LSH ပလီမာလဲတောက်ချာနေဝိပုဝဲလုတ်တဲ့အချိန်ပါလက်စတိုင်းသားတွေနဲ့ဂါဇာကိုထောက်ခံတဲ့ကျွေးကြော်တန်တွေအော်ဟစ်ပြီးဆန္ဒပြကြတဲ့သူတွေယာနဲ့ချီရှိခဲ့ပါဗျ။ဒါပြင်လက်မလုံနိုင်ငံဘေရုတ်မြို့ရောနောက်ဆီးဗီးယားနိုင်ငံဒမတ်စကတ်ဂျော်ဒန်နိုင်ငံအာမန်အီရတ်နိုင်ငံဘက်ဒန်နဲ့အယ်ဂျီးရီးယားနိုင်ငံ LGS မြို့တွေမှာလည်းအလားတူဆန္ဒပြပွဲတွေရှိနေပါဗျ။ဒီကြောတွင်ဆော်ရီအာရေဗီယာနိုင်ငံအင်ရှိမင်သားမိုဟာမက်ဘင်ဆယ်မန်ကလည်းဂါဇာပြည်ပတ်ခါမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေကိုနှစ်ဖက်စလုံးကရက်တန့်ဖို့တောက်ကြလေးကတောင်းဆိုလိုက်ပါတယ်
။ ويؤلمنا في الوقت الذي نجتمع فيه ما تشهد غزة اليوم من عنف متصاعد يدفع ثمنه
ဘယ်လိုအခြေအနေအောက်မှာဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်အရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုလုံးဝကန့်ကွက်တဲ့အကြောင်းပြောကြားလိုပါတယ်။လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့အရေးကြီးတယ်လို့အရက်သားပြည်သူတွေနဲ့နေစဉ်လူမှုဘဝတွေကိုထိခိုက်စေတဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်နေတာတွေရက်တန့်ရပါလိမ့်မယ်လို့ Sorry Ancient မင်းသားမိုဟာမက်ဘင်ဆယ်မန်ကအာရဗ်ဘာသာစကားနဲ့ပြောသွားတာပါ။ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီ GCC နဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံပူးရဲဆွေးနွေးပွဲကိုဆော်ရီနိုင်ငံရီယက်မြို့မှာတောက်ကြနေကကျင်းပနေတဲ့အချိန်ကူလို့ပြောသွားခဲ့တာပါဆော်ရီစိတ်ကမ်းမြို့ဂျက်တ်မှာကျင်းပတဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ညီလာခံကိုတက်နေတဲ့အီရန်နိုင်ငံစာရေးဝန်ကြီးဟိုဆိန်အမီယာအဗ်ဒူလာဟီယန်ကလည်းအရှေ့လက်ပိုင်းဒေသတစ်ခုလုံးဟာအခုအချိန်မှာပောက်ကွဲလူနီးနီးဘုံတလုံးလိုဖြစ်နေပြီလို့သတိပေးပြောပါတယ်ရဲသားတွေကိုပြစ်မှတ်ချပြီးအစ္စရေးကလေကြောင်းကတိုက်ခိုက်နေတာကိုတခြားနိုင်ငံခေါင်းဆောင်တွေကဘာမှမပြောဘဲနှုတ်ဆက်နေကြတယ်လို့လည်းသူကဝေဖန်ပြတင်ပါတယ်။အယ်ဂျီးရီးယားတရားရေးဝန်ကြီးအဗ်ဒရာချစ်တာဘီကတော့ပါလက်စတိုင်းနယ်မြေအတွင်းဆူဆူဝါဝါဖြစ်ပျက်နေတဲ့အခြေအနေတွေကိုသူ့နိုင်ငံကအနီးကပ်စောင့်ကြည့်နေတဲ့အကြောင်းပြောပါတယ်။လူသားပေးဒုက္ခအချက်အသေးကြီးတိထက်မကပိုဆိုးမလာခင်ဂါဇာကိုအကူအညီတွေအများဆုံးပေးပို့နိုင်အောင်လမ်းဖွင့်ပေးဖို့နဲ့နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့အားလုံးကတောင်းဆိုနေကြတာပါ။ ဒီလိုအဖြစ်ခက်ရက်ဆဲပြီးအစ္စရေးပါလက်စတိုင်းပြည်ပခါကိုကင်တွယ်နိုင်မဲ့ရေရှည်ဖြည့်ချင်းချက်တရက်ရလာဖို့အတွက်ကိုတော့အာရဗ်နဲ့ကမ္ဘာနိုင်ငံတွေပါဝင်တဲ့ညီလာခံတရက်ဒီကနေ့စနေနေ့မှာကျင်းပနိုင်ဖို့အီဂျစ်နိုင်ငံကပြင်ဆင်နေပါတယ်ရှင်
ကာသာဘက်ကနောက်ဆုံးအခြေအနေကိုမက်ကင်ဖြူတွေပြောပြသွားတော့ပါခင်ဗျာမန္တလေးတိုင်းထဲမှာနေအိမ်တွေကိုမီးရှို့တယ်ဆိုတဲ့အကြောင်းမတင်ပြခင်စကိုင်းတိုင်းအတွင်းစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းအခြေအနေကိုလည်းပြောပြခြင်းပါတယ်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းရင်းမပင်မြို့မှာ၅ရက်အတွင်းအရသား၁၀ဦးနီးပါးတပ်ဖြတ်ခံရပြီးတော့နောက်ထပ်ဖမ်းဆီးခံရရတာတွေလည်းရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုတော့ကိုရဲမွန်တင်ပြထားပါတယ်ဗျာ
ပလဲမြို့နယ်ရဲ့နယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာအောက်တိုဘာ15ရက်မှာရမပင်မြို့နယ်ကကြေးရွာတွေထဲဝင်ရောက်လာပြီးနယ်မြေရှင်းလင်းရေးလုပ်နေတာလည်းဖြစ်ပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှစ်ဖက်ထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးစစ်ရေးတင်းမာနေတယ်လို့အောက်တိုဘာ20ရက်အထိ5ရက်အတွင်းအရက်သား10ယောက်နီးပါးတပ်ဖြတ်ခံခဲ့ရပြီးအမျိုးသမီးအချို့လည်းပျောက်ဆုံးဖမ်းဆီးခံရတာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြောက်ရမားကာကွယ်ရေးတပ်ဖွဲ့ကကိုမောင်ခန့်ကအခုလိုပြောပါတယ်။
အဲ့တော့ကျွန်တော်တို့ရမပင်မြို့နယ်ထဲမှာဆိုလို့ရှိရင်ကတော့ဒီအော်တိုဘာ15ရက်နေ့ကနေပြီးတော့အခုလက်ရှိအော်တိုဘာကျွန်တော်တို့ဒီ20ရက်နေ့ဒီပေါ့နော်အသက်ခံရတဲ့ဒီလူပေါင်းကတော့ကျွန်တော်ထင်ပါတယ်10ဦးထက်မနည်းရှိနိုင်တယ်လို့ကျွန်တော်ခန့်မှန်းပါတယ်။ဒါကိုရေးတဲ့ဘွဲဝင်တွေအသက်ခံရတဲ့ကိစ္စကတော့ကျွန်တော်ဒီတရားဝင်ပြင်းရောက်လာတာကတော့10ဦးပဲရှိပါသေးတယ်။ဒီကြားထဲမှာစစ်ကောင်စီစစ်ကြောင်းကိုရနန်းဆောင်မှာအမျိုးသမီးနယ်တချို့အမျိုးသမီးအချို့အန်ဂျီချင်းနေဆိုင်တဲ့ဟာတွေရှိရဲနောက်တစ်ခုဒီအသက်ခံတဲ့အနေအထားတွေလည်းအမျိုးသားတွေပေါ့အမျိုးသားအချို့အသက်ခံတဲ့အနေအထားတွေလည်းရှိတယ်လို့ကျွန်တော်တို့ပြင်ရပါတယ်ဘယ်ရွာကဘသူတွေလဲဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လောလောဆယ်မှာတော့အတိအကျတော့မရသေးဘူးကျွန်တော်တို့ပြောနိုင်တာတစ်ခုကတော့အော်တိုဘာ15ရက်နေ့ကနေပြီးတော့အော်တိုဘာ20ရက်နေ့ဒီနေ့ထိပေါ့နော်အသက်ခံရတဲ့ဒီကျွန်တော်တို့ရုံးမင်းမြို့နယ်ထဲမှာဆိုလို့ရှိရင်အဲဥထက်မနဲ့ရှိနေတယ်။ခန်းကြီးဖိနှိပ်ခံရတဲ့အဲဒီကအပြစ်မဲ့ရတာဒီကတော့ကြားကြားရှိနေတယ
်။စစ်တပ်ကပလဲမြို့နယ်တဲကနေအော်တိုဘာ14ရက်မှာဝင်ရောက်လာပြီးပလဲမြို့နယ်ကက်လျက်ရင်းမပင်မြို့နယ်အပိုင်တဲကတဲကုန်းကျေးရွာကိုဝင်ရောက်သွားပြီးစစ်တပ်ကပြန်လည်ထွက်ခွာတဲ့အော်တိုဘာ15ရက်မှာတော့တပ်ဖြတ်ခံထားရတဲ့ရုပ်လောင်း6လောင်းကိုတွေ့ရှိခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။နေအချို့လည်းမီးရှို့ခံခဲ့ရပြီးဒေသခံအများအပြားလည်းတောတောင်တွေထဲထွက်ပြေးသိမ်းရှောင်နေရသလိုအကူအညီတွေလည်းလိုအပ်နေပါတယ်။အရက်သားတွေဖမ်းဆီးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့တော့စစ်ကောင်စီကတရင်ထုတ်ပြန်တာမရှိသေးပါဘူး။လက်ရှိအချိန်စစ်တပ်ဟာရင်းမပင်မြို့နယ်ထဲမှာပဲတပ်ဆွဲထားပြီးနေမြေရှင်းလင်းရေးတွေလည်းဆက်လုပ်နေပါတယ်။ရင်းမပင်မြို့နယ်ထဲမှာနေမြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာတပ်မ89လက်အောက်ခံတရင်တွေကဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပြီးလက်ရှိအချိန်မှာစစ်ရေးတင်းမာနေတယ်လို့အော်တိုဘာ19ရက်ကလည်းတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်။စကိုင်းတိုင်းတွေကရေဦးမြို့မှာလည်းအော်တိုဘာ19ရက်ကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပါသေးတယ်။ဒီပရင်နဲ့ရေဦးမြို့နယ်တွေကအရက်သား4000နီးပါးလည်းတင်းရှောင်နေရတယ်လို့ဒေသခံတူကအခုလိုပြောပါဗျ။ဒ
ီကထိတွေ့မှု7မိနစ်လောက်တော့ဖြစ်တယ်။သူ့ရေဦးကနေတပရင်ကိုသူ့အားကြီးစစ်ကြောင်းထူလာတယ်။အဲထူလာတဲ့အခါမိုင်းကျွဲတယ်မိုင်းကျွဲတယ်ပေါ့။ငရုတ်လုံးဆိုတဲ့ရောင်ထဲမှာမိုင်းကြီးပဲ။မိုင်းကြီးပြီးတော့သိကုထားတယ်။အဲချော်ပြူချောင်းယူအဲမဆိုးရင်အကြီးရ600လောက်ကတော့ဒီအဲလမ်းကြောင်းပေါ်မှာရှိနေရတော့သိနေရတယ်။ဟိုဆစ်ချောင်းဦးပြည်စင်ကျွန်တော်ရွာကြီးကရွာကပြည့်နေရှိနေတယ်။ကျွန်တော်တကယ်6000 9000လောက်ပါပြည့်ရှိနေကြအောင်အဲ့ချက်တော့မပူနိုင်ပါဘူးခေါ့
။အော်တိုဘာ19ရက်ကမဆိုးရင်ကြီးရကနေအချို့ကိုစစ်တပ်ဘက်ကမီးရှို့ခဲ့ကြောင်းနဲ့လောင်ကျွမ်းနဲ့အင်ဂျင်အရေအတွက်ကိုတော့မသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။စစ်တပ်ဟာရေဦးမြို့တိုင်းရင်းစေယုံမှာအထိုင်ချတပ်ဆွဲပြီးရေဦးတပည့်ရင်ခင်ဦးစားတဲ့မြို့နယ်၃မြို့နယ်တွေကကြီးရတွေကိုအကြခဏနေမြေရှင်းလင်းရေးတွေလုပ်နေတာပါအာနာသိမ်းပြီးချိန်ကစလို့ဒီကနေ့အချိန်ထိရေဦးမြို့နယ်ထဲမှာအင်ဂျင်4000နီးပါးမီးရှို့ခံထားရတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုရဲမုံပြောပြသွားတာပါခင်ဗျာချင်းပြည်နယ်ဘက်ကအကြောင်းမပြောခင်အခုတော့မန္တလေးတိုင်းနယ်ဘယ်နေရာတွေမှာစစ်ကောင်စီတပ်တွေမီးရှို့နေတယ်လဲကြည့်အောင်ပါမန္တလေးတိုင်းစင်ကူမြို့နယ် AROD မြကန်းနဘေးကကြေးရွာတွေကိုစစ်ကောင်စီတပ်တွေကကြာသာပတိနေမှာဝင်ရောက်ပြီးအနည်းဆုံးရွာ၄ရွာကနေအိမ်60ဝန်းကျင်ကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေပြန်ထွက်သွားခြင်းမှာရွာတွေပြန်ဝင်ဖို့ဒေသခံတွေကမိုင်းရှင်းလင်းရေးတွေလုပ်နေရပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းကပြဖို့တာကိုမတ်တင်ကြီးထိုက်ပြောပြမှာပါ
အင်အား80ကျော်ဝင်းကျင်ပါတဲ့စစ်ကောင်စီတပ်စစ်ကြောင်းဟာသူတို့ချောဆွဲလာတဲ့ပြည်သူပိုင်ဖလက်တန်ကွန်14နှစ်စီစစ်တပ်ပိုင်စပီဘုတ်တစ်စီးနဲ့အောက်တိုဘာ18နေ့မှာမန္တလေးစစ်ကမ်းကနေတက်လာပြီးမဒီယာမြို့နယ်ဥဒိန်ရွာမှာညအိတ်စခန်းချခဲ့ပြီးတဲ့နောက်တနေ့မှာတော့မဒီယာဘက်ကနေဆင်းလာတဲ့ဖလက်တန်ကွန်14နောက်ထပ်တစ်စီးနဲ့အတူစင်ကူးမြို့နယ်ထဲမှာရှိတဲ့ဧရာဝတီမြေကမ်းပြည်ကြီးရွာတွေကိုစစ်ကြောင်းထိုးမိရှုခဲ့တာလို့ဝက်လက်သတင်းကွန်ရဲ့အဖွဲ့တာဝန်ခံကိုနှကားလေးကပြောပါတယ်
။အဲဒီမှာကျွန်တော်လက်နက်ငယ်နဲ့ပြည်ထောင်မှုရှိတယ်။အဲဒါလက်နက်ငယ်ပြည်ထောင်မှာသူတို့ကဆယ်နာရီကျော်လောက်ကြတော့ကျွန်တော်ဒီတဲင်းရွာတော့ကုပြီးတော့တဲင်းရွာကိုစပြီးမိရှုရမှာတဲင်းပြီးမှတတိယလို့အနာကမြေကမ်းကြီးကိုဟင်းလာမှကိုမိရှုရတာဗျ။ဒီနေ့ကျွန်တော်တို့တဲင်းရွာက42လုံးတတိယက6လုံးမြန်မာကနှလုံးဟင်းနာမရွာက6လုံးရှိပြီပေါ့59လုံးရှိနေရတယ်မာကြီးရွာပေါင်းလို့ရအောင်
တဲအင်းဟာတိုက်နယ်ကြီးရွာကြီးဖြစ်ပြီးလက်ရှိမှာတော့စစ်ကောင်စီတပ်တွေရဲ့အချင်းချင်းမိအရှုခံရတာကြောင့်ကြီးရွာတွင်နေအိမ်မရှိသလောက်ဖြစ်သွားပြီလို့ဒေသခံတို့ကပြောပါတယ်ချက်တူ၍ဟင်းသာမဆတဲ့ဧရာဝတီမြေကမ်းတစ်ပြေးမှာရှိတဲ့ကြီးရွာအတော်များများဟာစစ်ကောင်စီတပ်တွေရေကြောင်းကသွာလာချိန်မှာကန့်ကပ်ပြီးစစ်ကြောင်းဝင်ရောက်မိရှို့လေရှိတဲ့ကြီးရွာတွေဖြစ်ပြီးဆီယနာသိမ့်ပြီးနောက်ပိုင်း၃နှစ်နီးပါးကာလအတွင်းမှာအချင်းချင်းမိရှို့ခံခဲ့ရတဲ့ကြီးရွာတွေဖြစ်တယ်လို့လည်းဒေသခံတို့ကပြောပါတယ်အောက်တိုဘာလ19ရက်နေ့ကဝင်ရောက်ခဲ့တဲ့စစ်ကြောင်းကအဲ့ဒီနေ့ညနေပိုင်းမှာပဲမေရီယာမြို့နယ်ဘက်ကိုမြစ်ကြောင်းတိုင်းဆန့်တက်သွားပြီးမေရီယာမြို့နယ်ထန်းကျောက်ပင်ရွာတဲ့စစ်ကြောင်းဝင်သွားခဲ့တာလို့ဒေသခံတို့ကပြောပါတယ်စစ်ကောင်စီတပ်ကစစ်ကြောင်းပြန်ထွက်သွားချိန်ကြီးရွာတွေမှာမြေမြုံပိုင်းတွေထားခဲ့တတ်တာကြောင့်ဒေသခံတွေထိခိုက်မှုမရှိစေဖို့စစ်ပေးရှောင်နေကြတဲ့ဒေသခံတွေကိုအရင်စလိုရွာတဲကိုပြန်မဝင်ကြဖို့ပြောဆိုထားတယ်လို့ကာကွယ်ရေးအဖွဲ့တွေကကြီးရွာတွင်မြေမြုံမိုင်းနဲ့တခြားပေါက်ကွဲစေတဲ့ပစ္စည်းတွေရှိမရှိရှာဖွေရှင်းလင်းပြီးမှရွာတဲကိုပြန်ဝင်စေပါတယ်လို့ကိုနဂါးလေးကအခုလိုပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့ကြည့်ရတယ်ကျွန်တော်ဒီရတာမျိုးပြီးတော့သက်ကားသက်ကားမြေမိုင်းတွေပါထောင်းတယ်ကျွန်တော်တစ်ချက်ပြန်ပြီးမှပြည်ပြည်ငယ်နေလဲပြည်ပြည်ငယ်တရားခံတာပါဗျာကျွန်တော်ဒီရဲမုံကိုပါညာပေါ်တော့အဲ့လိုမျိုးပြတာက
စစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအောက်တိုဘာ19ရက်နေ့ကထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာရှိပေမဲ့ကာကွယ်ရေးတပ်တွေဟာသူတို့ဘက်ကလက်နက်အင်အားမမျှတာကြောင့်စုတ်ခွာခဲ့ရတယ်လို့ဒေသခံတဦးကတိုက်ပွဲအခြေအနေကိုအခုလိုပြောပြပါတယ်
ဒီကတော့အရှိတယ်ကျွန်တော်တို့ဒေတာကန်ကဘွေးဖွဲ့နေတော့ကျွန်တော်ဒီတင်မှုတွေတော့ဖြစ်လိုက်ကြတယ်နော်အပြန်အလှန်ပြည့်ခဲ့မှုတွေရှိလာတယ်ဒါပေမဲ့ကျွန်တော်တို့ဒီဘက်ကအပါဝဲဖွဲ့မှာလက်နက်ဆိုင်ရာမမြအောင်လीအဲကျွန်တော်တို့ဒီဘက်မှာကျတော့လိုမျိုးကြီးဦးတဲ့ဘောမတော့နိုင်ဘူးနော်အဲ့ဒါမမြအခါမှာကျကျွန်တော်တို့ဒီဘက်ကနေနောက်ဆုံးပြလိုက်ရတယ်ပေါ့တင်းရာဆိုလို့ရုပ်တဲ့ချောင်းလိုက်ရမယ်ပါတယ်မှာချက်တည်ပြီးလဲပါတာပဲသူကဒီဒီကိုစစ်ကြောင်းထုတ်မယ်လို့ဟိုဟိုနည်းနည်းအော်ပြီးတော့မှချီကြီးကိုပေါ်နေခေါ်လာမှာတော့ကျွန်တော်ကျွန်တော်ပြည်ကြားလည်းမတင်းဘူးပေါ့အဲ့အမမအပြစ်နေပြစ်နေပြီးဒီမှာပြစ်နေတဲ့ချိန်မှာကတော့လောက်အောင်ပြီးရတာပေါ့မဟဲ့အဲ့လိုမျိုးတွေစီဗေးရှောင်းအားတွေလည်းရှိတယ်ဗ
ျဒေသခံတွေကလည်းစစ်ကြောင်းကပြစ်ခတ်ဝင်ရောက်လာချိန်ကျမှအရင်စလိုစစ်ရှောင်ခဲ့ကြရတာလို့လည်းပြောပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တွေတိုက်ပွဲတွေအပြင်လေကြောင်းကပါပြစ်ခတ်တိုက်ခိုက်နေတာတွေကြောင့်စကိုင်းတိုင်းအတွင်းမှာတည်ဆုံးသူတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးကြရတဲ့စစ်ပေးရှောင်အရေးအတွက်ဟာတစ်နှစ်ထက်တစ်နှစ်ပိုပြီးတော့တိုးလာနေပါတယ်စစ်ကောင်စီကတော့ဒီဒေသကြီးရွာတွေကိုပြည်သူကာကွယ်ရေးတပ် PDF တွေအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးလုပ်နေတာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးမှူးရုံး UNOCHA ရဲ့အောက်တိုဘာလ12ရက်နေ့နောက်ဆုံးထုတ်ပြန်ချက်မှာမြန်မာပြည်တဝန်းပြည်တွင်းနေရစွန့်ခွာသူဦးရေ2သန်းနီးပါးရှိလာပြီးစက်တင်ဘာ26ရက်နေ့ကနေအောက်တိုဘာ1ရက်နေ့အထိမြန်မာနိုင်ငံအနောက်ဘက်မှာရှိတဲ့သခိုင်းနယ်မကွေးတိုင်းတို့မှာလူဦးရေ 13,000 ဝန်းကျင်နေရစွန့်ခွာထွက်ပြေးနေကြရတယ်လို့ထုတ်ပြန်ထားပါတယ်ရှင်
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်အခုတခါတော့ချင်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါစစ်အာဏာသိမ်းမှုကိုပြင်းပြင်းထန်ထန်ခုခံနေတဲ့ချင်းပြည်နယ်မှာ၃နှစ်နီးပါးကြာလာတဲ့အချိန်စစ်တပ်ဘက်ကမြေပြင်ထိုးစစ်ဆင်နေတာတွေကိုမလုံနိုင်တော့ဘဲနဲ့လေကြောင်းကနေလက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေသာတိုးလာနေတဲ့အတွက်အရသာပြည်သူထိခိုက်မှုမြင့်တက်လာနေပြီးနေရာစုံကွာထွက်ပြေးရသူကလည်းတိုးလာနေတယ်လို့ချင်းလူအခွင့်အရေးစောင့်ကြည့်အဖွဲ့တွေကပြောပါတယ်ချင်းပြည်နယ်နောက်ဆုံးအခြေအနေကိုတော့ကိုငိမ့်ညံ့အေးကစူးစီးတင်ပြထားပါတယ်ဗျာ
2021 February အနာသိန်းကလေးကတပတ်အတွင်းမှာပဲချင်းလူလူဟာငြိမ်းချမ်းတဲ့နေနဲ့လက်မထွက်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။နောက်ပိုင်းအနာသိန်းစစ်တပ်ကလူလူလှုပ်ရှားမှုတွေကိုအင်အားသုံးဖြိုခွင်းတာတွေလှုပ်လာချိန်မှာလဲဒေသခံချင်းလူလူကိုကာဝယ်ဖို့ချင်းမျိုးသားကာဝယ်ရေးတပ်ဖွဲ့တွေပေါ်လာပြီးလက်နက်ကိုင်လှုပ်ရှားမှုတွေကလည်းလပိုင်းအတွင်းမှာပဲအကောင်လာခဲ့ပါတယ်။အဲ့ဒီအချိန်တွေတုန်းကတော့ချင်းပြည်နယ်မှာအရင်ကတည်းကတတ်ချထားတဲ့စစ်ကောင်စီတပ်တွေကမြေပြင်လှုပ်ရှားမှုတွေလုပ်နေနိုင်သေးပေမဲ့2023ခုနှစ်ထဲမှာတော့တိတိတသားကိုအားနည်းသွားပြီလို့ဒေသခံတွေနဲ့စောင့်ကြည့်လေ့လာသူတွေကပြောပါတယ်ဒီလိုမြေပြင်စစ်စေရေးတွေမလုပ်နိုင်တော့လို့စစ်ကောင်စီတပ်ဖက်ကလေကြောင်းနဲ့လက်နက်ကြီးတွေပိုးသုံးလာပြီးရက်သားထိခိုက်တာနဲ့နေရက်ကနေထွက်ပြေးရတာတွေလည်းတိုးလာနေတယ်လို့ချင်းလူခွင့်ရေးအဖွဲ့ကစလိုက်မန်ဟဲလျန်က VOA ကိုအခုလိုပြောပါတယ
်စစ်ကောင်စီအနေနဲ့မြေပြင်တိုက်ပွဲတွေပေါ်ဆုံးကတိတ်မလုံနိုင်ဘူးတိတ်မလုံနိုင်ဘူးအဓိကအားပြုပြီးတော့လောက်တာကလင်းနေကြီးအတုံးပြုတ်ပြီးတော့ပီတိုလိုထူးတဲ့ပီတိုလိုထူးနေတဲ့နေရာပြီးတော့ဂျေးရော်တွေကိုပြမထားပြီးတော့ပြခတ်တော့တွေကျွန်တော်တွေ့ရတယ်ပြီးရင်တော့လေကြောင်းတက်ခိုင်းမှုကျွန်တော်ကတူးလာတာကိုကျွန်တော်တွေ့ရတယ်အေးတူးလာတဲ့ခါမှာပီတိုလိုထူးရသူတို့နေမှာသူတို့ရွာကနေလို့မရဘူးကြောက်နေပြီဘာမှစူလာနိုင်နေဆိုရာကြောက်နေပြီသူတို့အခုနေထားမှာအင်ဒီယာဖက်တော်လကောင်ပြီးတော့internally ပြည်တွင်းမှာတော့လည်းကောင်း IDP ရတော့လည်းကောင်းပြီးတော့ refugee ရတော့ကောင်းပို့ပြီးတော့တူတူလာနေတယ
်ပြည်တွင်းမှာပဲနေရက်စွန့်ခွာရသူ IDP တွေတိုးလာတာအပြင်နေ့စဉ်နဲ့အမျှအိန္ဒိယဘက်ထွက်ပြေးနေရသူတွေများလာနေလို့မခမုံတိုင်းအပြီးမေလတုန်းကမှတ်တမ်းအရအိန္ဒိယဘက်ပြေးရသူတွေ9000ကျော်ပဲရှိနေရကနေအခုနောက်ဆုံးအချိန်နေဆိုရင်6000ကျော်ထိဖြစ်လာပြီလို့ချင်းလူခွေအဖွဲ့ကပြောပါတယ်ဒီတိုးလာနေတဲ့ကိန်းကနန်းကအာနာသိန်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအခြေအနေနဲ့တိုက်ရိုက်အချိုးကျနေပြီးဒီစင်းစရားတွေကိုကြည့်ရင်စစ်တပ်ဟာချင်းပြည်နယ်မှာစစ်ရေးမတားလို့ရပ်သားနေရာတွေကိုပိတ်မတ်ထားလာတာထင်ရှားတယ်လို့သုံးသပ်ကြပါတယ်2023ခုနှစ်ထဲမှာအခုလောလောဆယ်အချိန်ထိလေကြောင်းတိုက်ခိုက်မှုကြောင့်ရပ်သားသေဆုံးမှုက30ကျော်40နီးပါးရှိလာနေပြီးဒဏ်ရာရရှိမှုက89ယောက်ဝန်းကျင်ရှိတယ်လို့ချင်းလူခွေရဲ့အဖွဲ့ကပြောပါတယ်ဒီလိုလေကြောင်းတိုက်ခိုက်မှုထိခိုက်သေဆုံးမှုတွေမြင့်တက်လာနေလို့ချင်းလူတို့အဓိကအာကိုပီလုံခြုံမှုရှာတဲ့နေရာကပြည်တွင်းမဟုတ်တော့ဘူးလို့စလိုက်မန်ဟဲညံကဆက်ပြောပါတယ
်2023ကနေစပြီးတော့အာနာပင်းကနေစပြီးတော့ချင်းပြည်နယ်လေကြောင်းတက်ခံဘလောက်ထိရှိတယ်ဆိုတော့တို့စီးပွားပျောက်စုတယ်တိတိမှာ2023ကတုံးလောက်ဆိုရင်တော့လေကြောင်းတက်ခံဘလောက်အချင်းလောက်ပဲရှိတယ်ပေါ့လေပြီးတော့2022လောက်ကတော့မလဲလေကြောင်းတက်ခံဘလောက်အချင်း20လောက်ပဲရှိတယ်2023မှာဆိုရင်တော့အခုမလဲအချင်း150အတီပေါ့နော်အဲ့ဒါတော့မေလာတီပေါ့လေမေလာတီရှိနေပြီဆိုတော့အခုကျွန်တော်ကရည်တွက်နေတယ်ပေါ့နော်ဆိုတော့အခုချိန်မှ2023လောက်ဆိုရင်ကျွန်တော်ကအချင်းညာကျော်တော့ဘာလို့ရှိမေလို့တော့ကျွန်တော်တုံ့တက်လို့ရပါဘူးခံမှန်းလို့ရတာပေါ့လေ
တစ်ဖက်မှာလည်းအိန္ဒိယဘက်ချမ်းမာကဒုက္ခသည်တွေလက်ခံကူညီနိုင်မှအကန့်အသတ်တွေရှိနေတာပါအိန္ဒိယကဒုက္ခသည်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုလက်မှတ်ထိုးမထားပါဘူးချင်းမင်းကထွက်ပြေးလာသူတွေဟာအိန္ဒိယမှာဒုက္ခသည်အဖြစ်တောင်တရားဝင်ခေါ်ဆိုသုံးစွဲတာမျိုးမခံရဘူးလို့ချင်းလူခွင့်ဖွဲ့ကပြောပါတယ်သူတို့ကိုစောင့်ရှောက်ပေးမှုအပိုင်းမှာလဲချင်းလူမျိုးတွေနဲ့မျိုးနွယ်စုချင်းတူတဲ့မီဇိုရမ်ပြည်နယ်အတိုင်းဝန်းကပဲအဓိကပံ့ပိုးကူညီနေပြီးဘာသာရေးအဖွဲ့စည်းတွေနိုင်ငံတကာရောက်ချင်းလူမျိုးတွေရဲ့ကူညီမှုနဲ့စုပေါင်းဖြည့်ရှင်အသက်ဆက်နေရတယ်လို့ဆိုပါတယ်ဒါကလည်းရေရှည်တောင့်ခံနိုင်မှုမဖြစ်နိုင်လို့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့စည်းတွေရဲ့ထောက်ပံ့ကူညီမှုတွေလိုအပ်နေတယ်လို့ချင်းလူခွင့်ဖွဲ့ကပြောပါတယ်တခါပြည်တွင်းမှာကျန်းနေတဲ့ချင်းစစ်ဆောင်ပြည်သူတွေအခြေအနေကလည်းတော်လိုင်းအချိန်ကြားလာတာနဲ့အမျှဒေတာရက်ရွာလူမှုအတိုင်းဝန်းကပဲထောက်ပံ့နေရတာဖြစ်လို့ရေရှည်ရက်တီဖို့ခက်ခဲလာတယ်လို့စလိုက်မန်ဟဲလျန်ကရှင်းပြပါတယ
်သူမျိုးအတွင်းရတယ်သူတို့လုံချုံမှုမရှိလို့ရွာကိုပြေးတယ်ဒီရွာပြေးတဲ့ခါမှာအဲ့ဒီရဲ့ရွာမှာနေတဲ့ဒေတာခံတွေကထောက်ပံ့နေတယ်စက်ပြုတ်မှုမကြီးတွေလောက်တယ်ဆိုတော့သူတို့အကူရာကသူတို့ရဲ့ပြေးတဲ့နေရာဒေတာခံရွာတွေရဲ့အကူမှုရွာတွေရဲ့ထောက်ပံ့မှုတွေကိုပဲအကူနေတာပေါ့နော်ယူအတာရဲ့သူတွေတူလုံးမှုသူတို့ရဲ့ရသူတို့ရဲ့ science part နဲ့ဤနဲ့ထွက်လာမှုကလည်းသူတို့ရဲ့ရရှိသူဟာအခုဂုံတလောက်ဥပါရှိနေပြီတော်တော်လိုင်းကြီးကြာလာနေရှင်တော့ဒီဟာတွေကမလဲပစ္စည်းပြတ်သွားတော့ပြီပေါ့လေ
ချင်းပြင်းနေမှာစစ်ကောင်စီစစ်တပ်ကစည်ရေးပြန်အသားရဖို့ဖြတ်လေးပြတ်နီးပြူဟာတုံးပြီးအစားတောက်စေဝါအနှွေးတဲ့လူသုံးကိုပစ္စည်းကအစားတားဆီးပိတ်ဆို့နေတာပါစစ်ကောင်စီဘက်ကတော့ရက်သားတွေပေါ်ပစ်မှတ်ထားတာထိခိုက်စေတာတွေကိုအမြဲညှင်းဆိုလို့ရှိပြီးဒေသခံကာဝေးတက်တွေကိုနှိမ်နှင်းနေတယ်လို့အကြောင်းပြလို့ရှိပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့အစီရင်ခံစာရိယချင်းပြည်နယ်မှာစစ်တပ်ကအရက်သားလက်နက်ကင်ခွဲခြားမှုမရှိဘဲ ထိခိုက်စေတဲ့လေကြောင်းတက်ခိုက်မှုတွေလက်နက်ကြီးအမြောက်ပစ်ခတ်မှုတွေကျူးလွန်နေပြီးရသားအများပြားနေရက်စွန့်ခွာထွက်ပြေးစေတဲ့ကြေးရွာတွေပေါ်ပြင်းပြင်းထန်ထန်ဖြိုခွင်းနာတဲ့အတူလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုဖျက်တောက်ပိတ်ဆို့တာပါဝင်ချင်းကာဝေးတပ်ဖွဲ့တွေလူသူရိတ်ခါငွေကြေးနဲ့ထောင်လိုင်းရဲသတင်းအချက်လက်တွေမရအောင်ဖျက်လေးဖျက်နီးကျင့်သုံးနေတယ်လို့တရားဝင်ထုတ်ပြန်ထားပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တိုင်းရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကို line no meter 24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်နေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်ကြပါတယ်အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်ကြားပြည်နယ်ဒေသအခေါ်ကရင်နီပြည်မှာရိုက်ကော်မျိုးကလွဲလို့ဂျန်နယ်ဒေသတွေကအကြောင်းနေရွယ်ကလေးတွေဟာစစ်ပွဲကြောင့်ပုံမှန်စာတင်ကြားနိုင်ခြင်းမရှိတော့တဲ့အခြေအနေကိုရောက်နေရပြီလို့ပညာရေးလုပ်ငန်းမှကူညီဆောင်ရွက်နေတဲ့ကရင်နီအမျိုးသမီးမအဖြူလေးကပြောပါတယ်အာနာသိမှုနောက်ပိုင်းခင်းနှမှုတွေကြောင့်လွယ်ကော်ကနေထွက်ပြေးလာပြီးနေဆက်စစ်ရှောင်စခန်းမှာတနှစ်ကျော်တူနေခဲ့တာပါကလင်းငယ်တွေပညာသင်ကြားခွင့်ဆုံးရှုံးနေရတဲ့အခြေအနေတွေကိုကိုယ်တိုင်မြင်တွေ့ခဲ့ရပြီးတဲ့နောက်ပညာရေးလုပ်ငန်းမှာထဲထဲဝင်ဝင်ပါဝင်ဖို့မအဖြူလေးကလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်နေဆက်အခြေဆိုင်ဆက်တော်ရိုလူငယ်ဖွံ့ဖြိုးရေးသင်တန်းကျောင်းရဲ့တာဝန်ခံတဦးဖြစ်တဲ့မအဖြူလေးကိုမခင်ဖြူတွေးကနေဆက်တနေရာမှာတွေ့ဆုံမေးမြန်းပြီးဒီသတင်းမှအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ်ဗျာ There's a path we must choose sometime Gotta stand up and fight sometime မတ်ဖြူလေးဗီဝေကိုအခုလိုအချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်တွေ့ရတာလည်းအင်မတန်ဝမ်းသာပါတယ်ကျော်မတ်ဖြူလေးရန်စားတော့ဒီပညာရေးကိစ္စတွေမှာဆောင်ရွက်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်ကိုယ့်ရဲ့အတွေ့အကြုံလေးတွေမျှဝေပေးဖို့အတွက်အဲဒီအင်တာဗျူးလည်းလုပ်ဖြစ်တာပေါ့လေဆိုတော့ကျွန်မအရင်ဆုံးမေးချင်တာကအခုဒီမြန်မာနိုင်ငံကနေပြီးတော့အာနာသိမ့်မှုနောက်ပိုင်းမှာ IDB ဒုက္ခသည်စခန်းမှာနေခဲ့ရတယ်ဆိုတာလည်းသိရတယ်လေအဲအဲ့ဒီလိုအခြေအနေမှာအခုလိုမျိုးပညာရေးလုပ်ငန်းကိုမလုပ်ဖြစ်ခင်အချိန်ပေါ့ကိုဖြတ်တန်းခဲ့ရတဲ့အခြေအနေနည်းနည်းတော့အဲ့ဒါပြောပြပါလား
ကျမကတော့အရင်ကတော့ဒီဘက်ကမှနေတာပေါ့နော်ပြီးကြရင်ကိုအိမ်နဲ့အစီပဲနေခဲ့ဒီလိုမျိုးတာမန်အလုပ်ဟိုဝင်ထမ်းပါပဲပေါ့နော်လုပ်တယ်ပြီးကြလို့ရှိရင်ဒီဘက်အာနာတိန်ပြီးတော့ကျမဒီ camp တွေရောက်လာတယ်ရောက်လာတဲ့အချိန်မှာတော့ကျမအတွက်တော့အရင်ကအားလုံးကတော့အစ်စ်ပဲဟိုမနေဘူးထိုင်ဘူးတဲ့စခန်းထဲမှာဒီလိုမျိုးနေရတဲ့အခါကျတော့အရင်အဆင်မပြေဘူးတားရီတမီးတွေကြောင်တက်ဖို့ဆိုတာလည်းအဆောက်အုံဆိုလုံးဝအဆင်မပြေဘူး covid တွေနည်းနည်းကျန်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မို့တော်တော်အဆင်မပြေပဲနဲ့ဟိုခက်ခက်ခဲခဲပဲနေရတယ်ဒါပေမဲ့တော့လည်းဟိုကျွန်မထက်ဆိုင်ရင်ကျွန်မထက်အများကြီးစိုးနေတဲ့လူတွေအများကြီးရှိသေးရပဲလားဆိုတဲ့ဟောင်းကျွန်မအဲ့ဒါနဲ့ပဲကျွန်မဟိုစာဒီဟောင်းဝဲထက်တန်းလာတာပေါ့နော်အဲ့ဒီထဲမှာတော့ကျွန်မအတွက်တော့စိတ်ပိုင်းဆိုင်ရာတွေနဲ့အများကြီးကိုစိတ်တက်ကြတယ်အခုကျွန်မတို့ပဲအမျိုးသမီးစစ်ရှောင်နေရတဲ့အမျိုးသမီးမျိုးသူဆိုမြည်ကြည့်လိုက်ပါကျွန်မလူမျိုးပဲစိတ်သက်တန်းတူပဲကြနေကြတယ်စိတ်သက်တွေစိတ်တန်ရည်အများကြီးရကြတယ်ဆိုတော့ကျွန်မယုံပါတယ်ချက်အဲ့
တော့အခုအဲ့ဒီ IDB ဒုက္ခသည်စခန်းထဲမှာရောဘယ်လောက်ကြာကြာနေလိုက်ရလဲ
တနေ့ကျော်ကျော်နေခဲ့ရှင
်တနေ့ကျော်ကျော်နေရတယ်ဒီနေတဲ့ကာလအကျွမ်းမှာဒီကလေးငယ်ရဲ့ပညာရေးနဲ့ပတ်သက်ပြီးတော့လည်းသတိပြုမိခဲ့တာဘာတွေတွေ့ခဲ့ရလဲ
အဲ့တော်တော်များများကစစချင်းဆိုရင်ကျောင်းနေရာတွေမရနေတာနေရာအထိုင်ခင်းတွေကလေးအတွက်ထိုင်ခင်းအေးစင်မပြေတာပြီးကြလို့ရှင်ဆရာဆရာမအင်အားတွေမလုံလောက်တာအဲ့ဒါတွေအများကြီးတွေ့ရတယ်ပြီးကြကြလို့ရှင်တချို့တွေဆိုလို့ရှိရင်ចောင်းအဲ့ဒီ IDB ထဲမှာဖွင့်ထားတဲ့ចောင်းတွေကိုဖွင့်ချိန်ကိုနောက်ကျပြီးမှရောက်လာတဲ့လူတွေဆိုလို့ရှိရင်လည်းဟိုတချို့တွေဆိုရင်ဟိုတင်လို့မရဘဲနဲ့အဲ့လိုမျိုးနေနေရတဲ့လူတွေကိုလည်းအများကြီးတွေ့ရတယ်အခါကျတော့ဟိုကျွန်မကလေးကိုယ်တိုင်နိုင်ကလည်းကျွန်မလည်းအမိဖြစ်တဲ့ကလေးတွေကိုဆိုလို့ရှိရင်လည်းအဲ့လိုမျိုးပဲပညာကိုသင်စီခြင်းနဲ့အဲ့ဒါကြောင့်မလို့ဒီဘက်ကိုလာတာလည်းပါတယ်အဲ့ဒါကြောင့်ဒီဘက်မှာလာတယ်အဲ့ဒီမှာလည်းအများကြီးတွေ့ရတယ်ခုနကပြောတဲ့ကလေးတွေမတင်ခွင့်မရတဲ့ဟာတွေအဲ့လိုမျိုးတွေပေါ့နော်တော့ကျမကိုယ်တိုင်နိုင်လေအခုဒီကြောင်းမှဆိုလို့ရှိရင်လည်းထက်တန်းနေပဲကျမကကြည့်ပေးနိုင်တယ်ကလေးငယ်တဲ့လူတွေကြရင်ကျမတို့ကြည့်ပေးနိုင်တယ်အဲ့ပညာသင်ခွင့်မရတဲ့ကလေးငယ်လေးတွေကိုလည်းအများကြီးတွေ့ရတဲ့အချိန်မှာစိတ်မကောင်းဘူးအဲ့ဒါလေးကြောင့်ကျမဒီကံလာထဲမှာပေါင်လာတာပါရှင့
် တကယ်ကြတော့ကိုကဒီပညာရေးဝန်ထမ်းလုပ်ခဲ့ပြီးတဲ့အခြေခံလည်းမရှိဘူးမရှိပဲနဲ့အခုလိုဒီအာဏာသိမ်းမှုနောက်ပိုင်းမှာမှကိုကိုယ်တိုင်လည်းအုပ်ပြစ်အိမ်ပြစ်ထွက်ပြေးရရင်နဲ့မှဒီပညာရေးလုပ်ငန်းကိုဝင်ဖြစ်တယ်ဆိုတော့လေအဓိကကိုယ်ဘာတွေကစိတ်ဆော်ပြီးတော့မှဒီလိုအခြေဒီဒီကဏ္ဍတွေကိုရောက်လာခဲ့တာလဲ
အခုနကျမပြောသူမျိုးပဲကလေးတွေကိုပညာသင်စီချင်တာမှအဲ့ခါကျတော့ခုနပြောတဲ့ပညာမသင်လိုက်ရတဲ့ကလေးတွေကိုကျမကဟိုဘယ်လိုမျိုးတောင်းတမြားနေကူညီနိုင်မလဲပေါ့နော်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့ဟိုစာတတ်နိုင်တဲ့လောက်ပေါ့ကိုဖန်နေတော့လုံနိုင်တဲ့ဟာဘာလီလေးရှိလေဆိုတဲ့ဟာလေကျမတို့ဒီဆရာကြီးကလည်းဖိတ်ခေါ်လို့ကျမလည်းဒီဖက်ဒီမှာပါလာတာပါရှင့်
ဆိုတော့အာနာသိမှုနောက်ပိုင်းမှာဒီမြန်မာနိုင်ငံမှာဒီပညာရေးနဲ့ပတ်သက်လို့ပေါ့နော်အထူးသဖြင့်ဒါမတ်အဖြူလေးဆိုရင်တော့ဒါကရင်ဒီဒေတာအနေလာတဲ့သူတယောက်ဖြစ်တယ်ဆိုတော့ပညာရေးအခြေအနေကဘလို့အပြောင်းလဲတွေဖြစ်သွားလဲအာနာသိမှုနောက်ပိုင်းမှာ
အာနာသိမှုနောက်ပိုင်းမှာဆိုလို့ရှိရင်အမတည်းတဲ့အတိုင်းပဲအခုကျွန်တော်တို့ green ပြီးတပီအဲ့ဒါတပီနယ်လုံးမှာဆိုလို့ရှိရင်တပီလုံးမှာပေါ့နော်အမဆိုလို့ရှိရင် black coat တနေရာလောက်ပဲစာတင်နိုင်တာလေကျန်တဲ့နေရာလေးအကုန်လုံးကပြန့်ကျင်းပြီးတော့မတင်နိုင်ကြဘူးအမဒီကြောင့်လို့ရှိရင်ဒီတင်နေတဲ့ဟိုခန့်လေးတွေလည်းရှိတယ်အဲ့မှာကိုတူကိုထားတင်နေရလဲမလုံချုံဘူးအမမလုံချုံနေစင်နေအများကကျွန်တော်တို့လည်းလင်းနေလာတယ်ဒါမှမဟုတ်လက်နဲ့ကြီးနေလာတယ်အများဆုံးကအဲ့ဒီကဟာသူတို့တွေကိုရင်ဆိုင်နေရတာအမကိုတူကိုထားနေပဲဆိုတော့လုံအောင်အစီအမပြုပြီးခဲ့တဲ့ဟာကျွန်တော်ဒီခန့်ပြင်းမှနေတော့လည်းအဲ့မှာစာတင်ကြောင်းလေးရှိရဲအဲ့မှာတော့ဆိုလို့ရှိရင်ပြီးခဲ့တဲ့တလောပဲအဲ့မှာကျောင်းစာတင်ကြောင်းမှာကျွန်မကအဲ့ကျောင်းကိုလည်းလည်းကြည့်ကြပါရယ်အခုဆိုရင်အဲ့ကလေးတွေကပညာသင်ဖို့ကမရှိတော့ဘူးပြောရမှာပေါ့နော်အကောင်လုံးကဆိုတော့နောက်ထပ်သူတို့တွေကဒီနေဆက်ကနေပြီးတော့သူတို့ပြည်ရင်းပြန်ပြီးတော့ကျောင်းပြန်တက်မယ်ဆိုရင်အဲ့မှာပြန်တင်ဖို့အလားလာဘယ်လောက်ထိတည်ချလဲဆိုတော့လည်းကျွန်မမသိနိုင်ဘူးကျမကလည်းအဲ့ဒီကလေးတွေကိုအကုန်လုံးကိုလည်းကျမဒီခေါ်နေဖို့ရအောင်လေကျမအတွက်ကတော့ဟိုအကြီးမားဆုံးစိန်ခေါ်မှုပဲပေါ့နော်ပညာရေးကတော့ဟိုတော်တော်ကြီးကိုစိုးဝါးပါပဲအထင်မှားတော့ဟုတ
်ဟုတ်ဥမာဒီလူကြီးနဲ့တွေ့မယ်ဆိုလို့ရှိရင်ကလေးငယ်တွေဘလောက်များများကဒီကရင်နီပြည်ထဲမှာပေါ့နော်ကျမဟိုစာမတင်နိုင်တဲ့အရွယ်ကြီးဘလောက်များများဖြစ်သွားတယ်လို့ပြောလို့ရမလဲခံမှန်းစီပေါ့
ကမ်းမချီဆိုတော့ကျွန်မခုနပြောလို့လိုက်ကောတနီယာလောက်ပဲစတင်ရတာမှပြီးရင်ဒီကိုတူကိုထားလောက်တဲ့နေရာတွေဆိုလည်းညာတော့အချင်းကတော့ဒီအထက်တန်းနေညာမယ်ပြီးအလေတန်းတို့ခုနပြောတဲ့ဥစားမူလာတဲ့အဆင့်တို့မူဂျူအဆင့်ကလေးတွေကတော့ဘာမှတည်နိုင်ဘူးဆိုရင်တော့ဟိုခမန်းလို့တော့မရဘူးကျွန်မထင်တာတော့ထောင်နဲ့တောင်နဲ့တော့မကပါဘူးမှ
ကျတော့ကိုကိုရဲကလည်းတကယ်တမ်းကျတော့ဒီစစ်ပြေးတင်းရှောင်လာရတဲ့သူတယောက်ဖြစ်တယ်။အဲကိုမှလည်းမိသားစုနဲ့အသားသမီးတွေနဲ့ဒီလိုပဲပြင်းလွှားရင်းနဲ့မှဒီလိုအခုဆိုလို့ရှိရင်ဒါ21နေရာပေါ့လीเนาะ21နေရာမှာဒီလူငယ်တွေကိုပြန်ပြီးတော့ပညာသင်ကြားတဲ့အစီအစဉ်တစ်ခုမှလည်းကိုကဥဆောင်ပါဝင်နေရတဲ့ဆိုတဲ့ခါကျတော့လေ။ဆိုတော့ဒီလိုအလုပ်မျိုးလုပ်တဲ့ခါမှာရောအခက်ခဲဘာတွေကြုံရတာရှိလဲကို့အတွက်တွေ့ကြုံပြပြပါအောင
်ဒီရောက်ချင်တော့ဒီမှာတရားမဝင်နေထိုင်ရတဲ့အတွက်ကြောင့်မလို့ဟိုဒီတရားမဝင်နေထိုင်ရတဲ့လူတွေအကုန်လုံးတော့နားလဲပါတယ်ဒီကျွန်တော်တို့ဘယ်လောက်လုံခြုံမှုရှိလဲဆိုတာတော့နားလဲပါတယ်အဲ့ဒီရဲ့အခက်ခဲပါနောက်တစ်ခုကကျွန်မဒီကလေးတွေကျွန်မလည်းမိခင်ကိုယ်တိုင်ဖြစ်တယ်ကလေးကျွန်မကလေးတွေလည်းရှိရပြီးကျွန်မအခုကြီးရှုဆောင်ဆောင်နေကလေးတွေဆိုတာမိခင်တွေမပါလာကြဘူးဆိုတော့ကျမကနေပြီးတော့သူတို့အမိနေရာမှာလာအဲ့လိုမျိုးကျမလှုပ်တယ်အဲ့ဒီသူတို့ရဲ့စိတ်ပိုင်းဆိုင်ရာတွေဘယ်လိုမျိုးလဲဆိုကျမနားလဲရဖို့ကျမတော်တော်လေးကိုဟိုကျမအတွက်တော့တီဟာကိုကျမရဲ့ကိုယ်ကိုယ်တိုင်ခံစားနေရတဲ့ခက်ခဲပေါ့အဲ့ဒါတော့ရှိခဲ့တယ်နောက်ပြီးတော့ဟိုကျမတို့ဒီနေရာထိုင်ခင်းနေအတွက်လည်းအဆင်မပြေတာတွေနောက်ပြီးကြလို့ရှိရင်ဒီစားရေးတောက်ရေးနောက်ပြီးကြလို့ရှိရင်ရေတွေမရှိတာရက်စင်းမရှိကျမတို့နေရာနဲ့နေရာမလျှက်စင်းမရှိတာအဲ့ဒါတွေအတွက်လည်းတော်လေးကိုကျမကိုယ်တိုင်ဒီအခက်အခဲကိုအများကြီးဆိုင်ပေးအောင်ဒါပေမဲ့ကျမရဲ့အခက်အခဲဆိုတာပြည်တွင်းမှာခက်ကြံနေခဲ့တဲ့အမှုသမီးတွေလောက်တော့မဆူပါဘူးရှင
်ကျတော့အခုအချိန်မှာနော်အခုအချိန်မှာဒီလိုမျိုးပညာရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာရောဒီအခုစာသင်တာတွေအတွက်လိုအပ်ချက်တွေရှိရဆိုရင်ရောအလိုအပ်ဆုံးအရာတွေကလက်တော်တော်မှာဘာတွေဖြစ်မလဲဘာတွေပံ့ပိုးဖို့အရေးကြီးနေလဲလောလောဆယ
်ကျတော့ဟိုဘန်နာရေးခက်ခဲပေါ့နော်အဓိကဘန်နာရေးခက်ခဲအကယ်လို့ဒါကျမညီမကဟိုဘန်နာရေးခက်ခဲအဆင်ပြေမယ်ဆိုလို့ရှိရင်ကျမကိုဒီခုဒီကြောင်စရန်နေတဲ့အချိန်မှာကလေးတွေကနေ့စဉ်နဲ့များကျမကိုဆက်တွေ့လာကြတယ်ကြောင်တက်ချင်လို့ပေါ့နော်ဒီကြောင် join ချင်လို့ဆိုအခါကျမတို့အညီနဲ့လည်းဒီမှာကဟိုထိုင်းနေတဲ့နေရာမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီနေရာကိုတကယ်မလို့တရားဝင်နေထိုင်ခွင့်ဆိုတဲ့ဟာကလေးတွေကိုကျမကလုပ်ပြီးမှပဲခေါ်လို့ရမှာလေအခါကျတော့ကျမတို့အတွက်တော့တကယ်ကိုအဲ့ဒီကလေးတွေကိုခေါ်ဖို့ကကျမတို့အတွက်အဆင်မပြေဘူးအဲ့ဒီအတွက်ကြောင့်မလို့အဲ့ဘန်နာကြီးခက်ခဲကြောင်လို့အဲ့ဒီအနေနိုင်နေနိုင်လေကျမကသူတို့ညင်းနေရတဲ့အတွက်ကြောင့်မလို့ကျမတကယ်ကိုစိတ်မကောင်းဘူးညင်းနေမှလည်းတကယ်ကိုခံစားရတယ်ဘာမှမကူညီပေးနိုင်တဲ့အတွက်လည်းကိုကိုကိုအယံဝင်နေပါတယ်
ဆိုတော့ဒီလိုအခက်အခဲရှိမယ်ဆိုတာလည်းအနည်းငယ်များတော့ကိုယ်လည်းစဉ်းစားမိခဲ့မယ်လို့တော့ထင်ပါတယ်ဒါပေမဲ့အခက်အခဲရှိတဲ့ကြားပဲဒါကိုလုပ်မယ်ဆိုတဲ့စိတ်ပေါ့နော်ဘလို့ခံယူချက်ထားပြီးတော့ဒါတွေကြော်ဖြတ်နေလေ
ကျွန်မကတော့ဟိုနယ်ဆန်မန်ဒဲလာရဲ့သူ့ရဲ့စကားလုံးပဲတုံချင်တယ်။တိုင်းပြည်တပြည်ကြီးကိုပြောင်းပြုပြင်ပြောင်းလဲတဲ့နေရာမှာပညာရေးကဟိုအဓိကလက်နက်ပဲဆိုတဲ့ဟာကိုကျွန်မအဲ့ဒီစကားလုံးကိုတုံချင်တယ်။ဒီပညာရေးကဘယ်နေရာမှာမဆိုလို့ရှိရင်လိုအပ်တဲ့ဟာပေါ့နော်။အဲ့ဒီတိုင်းပြည်တပြည်မှာတော့သူကပညာရေးကလုံးဝမရှိမဖြစ်ပဲအခုအမတို့လည်းကြားဖို့မှာပါတိုင်းပြည်တပြည်ကိုအကြ ాయి အုပ်ချုပ်ခြင်းလို့ရှိရင်ပညာမသင်ခိုင်းတဲ့ဆိုတဲ့ဟာနေကျွန်မတို့တွေအရင်ကတည်းကစနစ်တကျကိုဖျက်ဆီးခံလာရပညာရေးစနစ်ဆိုတော့နေအခါကျွန်မကတော့ဒီပညာရေးကိုကောင်းတဲ့ပညာရေးဟို quality education ဆိုတဲ့ဟာကိုကျွန်မကဒီကလေးတိုင်းကိုကျွန်မရသွားစေချင်တယ်အဲ့ဒါတော့ဟိုကျွန်မရဲ့ခံစိတ်ထဲမှာဥစားဖြစ်တယ်ပြီးကြလို့ရှိရင်အကယ်လို့များလားကျွန်မတို့တိုင်းပြည်မှာပေါ့နော်ဥစား quality education နေများလားရခဲ့တယ်ရှိတော့ဒီဆက်ပြီးတော့အခုသူတို့တွေကတော့တိုင်းပြည်ကိုတစားတစားဖျက်ဆီးနေတဲ့အခါကျတော့ကျွန်တော်တို့တွေကပညာရေးကိုသူတို့ကရန်တန့်စီချင်တယ်ရန်တန့်လို့ရှိရင်ခုနပြောလို့မျိုးသူတို့တွေက AC အုပ်ချုပ်လို့ရတယ်အခါကျတော့ဆက်ပြီးတော့ကျွန်တော်တို့တွေဒီလိုမျိုးမအုပ်ချုပ်ခံချင်တော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပညာတက်ကိုတက်ရမယ်ပညာတက်မှပဲသူတို့အုပ်ချုပ်တာကိုကျွန်တော်တို့ကပြန်တော်လှန်နိုင်မယ်နောက်ပြီးကျအကဲလို့များကျွန်တော်တို့တော်လှန်လို့အောင်သွားပြီဆိုလို့ရှိရင်ကျွန်တော်တို့ကပညာရေးကိုရက်တက်မနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကကဘာနဲ့ပြန်ပြီးတော့ရင်ပေါင်တန်းလို့ရတယ်အဲ့ဒီဟာကိုကျွန်တော်ကနေပြီးတော့ပညာရေးကအရန်နဲ့အရေးပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့ကအရန်နဲ့နောက်ကျကြံတဲ့စနစ်ခုနကကျွန်မပြောလို့ပဲစနစ်တကျဖျက်ဆီးခံနေရတဲ့အချိန်မှာအများကြီးနောက်ကျကြံတဲ့အချိန်မှာအခုကထပ်ပြီးတော့ကျွန်တော်တို့တွေကဖျက်ဆီးခံအောင်မယ်ဆိုရင်ကျမတို့ဘယ်နှစ်နှစ်ထက်ကြအောင်မလဲဆိုတဲ့ဟာကိုပဲကျမပြောချင်တယ်ပြီးကြအဲ့ဒီဟာအဲ့ဒါကြောင့်မလို့ဘယ်လောက်ထိကြအောင်မလဲမသိတဲ့အချိန်မှာကျမတို့တွေတတ်နိုင်တဲ့လောက်လေးပညာရေးကိုဟိုကျူးကျူးစစလေးနဲ့အားလုံးဝိုင်းဝန်းပြီးတော့ကူညီပေးပြီးတော့လုပ်ပေးကြရင်တော့ကျမတို့တွေ့တော့အများကြီးဆင်ပြေမယ်ထင်တယ
်ဟုတ်ကဲ့ပါ BYU ကုလူချင်းပေးတာကျေးဇူးအများကြီးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မှာ
မျိုးသမီးကန္နာပြီးအခုတခါတော့သုတဆုံလင်အမေရိကန်တကွင်အစီအစဉ်မှဖြစ်ပါတယ်။အမေရိကန်အစိုးရအသုံးစိတ်ထဲမှာအမျိုးသားလုံခြုံရေးအတွက်အသုံးဆွဲဖို့သမ္မတဂျိုးဘိုင်ဒန်ကဘာတွေကိုပြောထားသလဲ။နောက်တခါအမေရိကန်အောက်လွှတ်တော်ကမပြီးပြတ်နိုင်သေးတဲ့အောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုအောင်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုအမျိုးသားလုံခြုံရေးအတွက်လိုအပ်တဲ့အစိုးရအသုံးစရိတ်ပမာဏအတွက်ကွန်ဂရက်စ်လွှတ်တော်ကိုတင်ပြတောင်းခံသွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအောက်တိုဘာ19ရက်ညမှာသမ္မတရဲ့ Oval ရုံးခန်းကပြောကြားတဲ့မိန့်ခွန်းအတွင်းထည့်သွင်းပြောဆိုသွားပါတယ်။ဒီအသုံးစရိတ်ထဲမှာ Ukraine, Israel, နောက်ဒီဒုက္ခသည်တွေကိုကူညီဖို့နဲ့တောင်ပိုင်းနယ်စပ်ကဝင်ရောက်သူတွေကိုတားဆီးဖို့အစီအစဉ်တွေအတွက်လည်းပါဝင်ပါတယ်။ဒါ့အပြင်လည်းဒီလိုအသုံးစရိတ်အတည်ပြုချမှတ်ပေးရမယ်။ American အောက်လွှတ်တော်မှာအုတ်ထကိုရာထူးကနေဖြုတ်ချထားတာကြောင့်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တာသတင်းနှစ်ပတ်ကျော်လာပါပြီ။အင်ကာနေ့တော့ Ohio ပြည်နယ်က Republican Party American အောက်လွှတ်တော်အမတ် Jim Jordan ကအောက်လွှတ်တော်အုတ်ထနေရာအတွက်ဝင်ပြီးတော့အရွေးခံမှမဲ့ရှုံးနေသွားပါတယ်။ဗုဒ္ဓဟူးနေ့မှာဒုတိယအကြိမ်မဲခွဲရမှာထပ်မံရှုံးနေပြန်ပါတယ
်ကိုကျော်သက်ကြီးအခုဆိုလို့ရှိရင်ဟိုအမေရိကန်အောက်လွှတ်တော်မှာဒုတိယအကြိမ်မြောက်ပေါ့နော်ဒါအိုဟိုင်းယိုပြည်နယ်ကအောက်လွှတ်တော်အမတ်ဂျင်ဂျော်ဒန်ကိုအောက်လွှတ်တော်ရဲ့ဥက္ကဋ္ဌအဖြစ်တင်မြောက်ဖို့ပေါ့အောက်လွှတ်တော်မှာအခုဒုတိယအကြိမ်မြောက်မဲခွဲတယ်မဲခွဲတဲ့အခါကျတော့လည်းပဲသူထပ်ပြီးတော့ရှုံးသွားတယ်ပေါ့လေဆိုတော့ဟိုဒီဂျင်ဂျော်ဒန်ဘာကြောင့်ရှုံးသွားတယ်လို့ထင်ပါလဲဂ
ျင်ဂျော်ဒန်ကသူဘာကြောင့်ရှုံးနေသွားလဲဆိုလို့ရှိရင်သူကနည်းနည်းအစွန်းရောက်တယ်နောက်တစ်ခါကလည်းအော်လွတ်တော်ဥက္ကဋ္ဌနေရာမှာသူရရှိဖို့ကြိုးစားခြင်းဟာအကယ်သူရသွားမယ်ဆိုလို့ရှိရင်သူနဲ့ဒေါ်နယ်ထရန့်နဲ့ကဟိုပေါ့နော်သူကအရင်ကြီးဆက်တဲ့သူတွေဖြစ်တဲ့အတွက်ကြောင့်မလို့နောက်တစ်ခါကလည်းသူကဒီဒီပြီးခဲ့တဲ့ American ရွေးကောက်ပွဲမှာဒီဒီမိုကရက်တီကမဲခိုးရဲဆိုတဲ့ဟာမျိုးကိုသူအတန်တွင်းခဲ့တယ်လीအဲ့ဒါကိုလည်းသူကထောက်ခံခဲ့တယ်အခုတခါပါတီတွင်းကနေပြီးတော့ဒီအမတ်တင်နဲ့လည်းအဆင်မပြေဖြစ်တယ်လို့ဒါကျွန်တော်လေ့လာရတော့ဗောလीဒါကြောင့်သူ့အနေနဲ့အခုဒ ုတိယကြိမ်ဒီအောက်လွတ်တော်မှာမဲဖဲဆုံးဖြတ်ပြီးတော့ဒီအောက်လွတ်တော်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ရယူဖို့ကိုသူလက်လွတ်ဆုံးရှုံးခဲ့ရတယ်လို့ထင်ပါတယ်ခင်ဗျ
2024ခုနှစ်အတွက် American ဆိုရ30အတီပြူချမှတ်ပေးဖို့ Congress လွှတ်တော်ကိုတင်ပြရမှာ Democrat ဆိုရနဲ့ Republican ကြီးစိုးတဲ့အောက်လွှတ်တော်ကြားညှိနှိုင်းလို့မရတာကြောင့် September လကုန်မှာအစိုးရလုပ်ငန်းတွေရပ်ဆိုင်းမသွားအောင်45ရက်စာ November လလည်းအထိ30ချမှတ်ပေးလိုက်ပါတယ်နှစ်သစ်အမီ30ချမှတ်မပေးနိုင်တာကြောင့်ယာယီအဆင်ပြေစေဖို့သမ္မတဂျိုးဘိုင်ဒန်ဆိုရနဲ့အောက်လွှတ်တော်ဥက္ကဋ္ဌ Republican အောက်လွှတ်တော်အမန် Kevin McCarthy တို့ညှိနှိုင်းခဲ့တာပါဒါပေမဲ့အခုလိုအစိုးရ30ဖက်တောက်ရေးကိစ္စတွေကိုမကင်တွယ်ဘူးဒီမိုကရက်နဲ့ညှိနှိုင်းနေပေးထားတဲ့ဂရီတွေကိုချိုးဖောက်တယ်ဆိုပြီး Republican Party ရင်းကလက်ရဆုံးအလွတ်တော်အမတ် Matt Gaetz ဦးဆောင်ပြီး Kevin McCarthy ကိုအောက်တိုဘာ3ရက်မှာမဲခွဲဖျောက်ချလိုက်ပါတယ်ဒါဟာဆိုရင် American သမိုင်းမှာပထမဆုံးအကြိမ်အလွတ်တော်ဥက္ကဋ္ဌကိုဖျက်ရှားလိုက်တာပါAmerican လွှတ်တော်မှာအမတ်တူကအဆိုပြုလို့မဲခွဲမယ်ဆိုရင်လွှတ်တော်အတွင်းမဲအများစုအဆုံးဖြတ်ချက်နဲ့ပဲအလွှတ်တော်ဥက္ကဋ္ဌကိုယာရုကနေဖယ်ရှားနိုင်ပါတယ
်ဒီဒီမိုကရက်အဆိုကတောင်းထားတဲ့ငွေပမာဏကိုအဆိုရအသုံးစိတ်ပမာဏကိုမပေးချင်ဘူးအဲ့ဒီထဲမှာယူကရိန်းစစ်ပွဲလိုအရေးကိစ္စတွေလည်းပါတာပေါ့အဲဒါပေမဲ့လည်းပဲအဲဒီမှာ Republican တွေဘက်ကဘာကြောင့်ယူကရိန်းစစ်ပွဲလိုကိစ္စမျိုးမှာပတ်သက်မသုံးချင်တာလဲဆိုတော့ဒါအမေရိကရဲ့မှာလည်းပြဿနာတွေအများကြီးရှိနေတယ်ပေါ့လေအထူးသဖြင့်ဆိုလို့ရှိရင်ဒါတောင်အမေရိကလက်တင်အမေရိကနေပြီးတော့ဒီ American တောင်ပိုင်းဒီနေဆက်ကိုဖြတ်ပြီးတော့ပေါ့နော်မက္ကဆီကိုကိုဖြတ်ပြီးတော့ဟိုတရားမဝင်ဝင်နေကြတဲ့သူတွေရှိတယ်ဆိုတော့အဲ့ဒီကိစ္စတွေကိုသူတို့ကထိ ंछ ုတ်ခြင်းနဲ့အဲ့ဒီကိစ္စတွေအတွက်အဲ့လိုတရားမဝင်ဝင်ရောက်လာတဲ့သူတွေကိုထိ ंछ ုတ်ဖို့အတွက်သူတို့ကပတ်စံပို့သုံးခြင်းနဲ့တစ်ဖက်မှာလည်းပဲအထူးသဖြင့်ပေါ့နော်ဒါ Republican တွေဘက်ကပြောတာကဒီမိုကရက်ဒီကြီးစိုးတဲ့ပြည်နယ်တွေမှာဆိုလို့ရှိရင်ဒါဟိုရာဇဝတ်မှုတွေတော်တော်လေးပိုပြီးတော့များလာတယ်ဇရာဦးမှာကယ်လီဖိုးနီးယားလိုတချို့မြို့ကြီးတွေမှာဆိုလို့ရှိရင်ဟိုနေကင်းကြောင်တော်မှဒါကားမှန်ကိုခွဲပြီးတော့ဟိုပစ္စည်းတွေကိုနှိုက်ယူတာတို့ဘာလို့ရှိကြတယ်ဆိုတော့အဲ့ဒီလိုကိစ္စတွေကိုထိမ့်သိမ့်နိုင်တာမျိုးမရှိဘူးဒီလိုကိစ္စတွေကိုရာဇဝတ်မှုတွေကိုတိုက်ဖြတ်ဖို့အတွက်ဒါသူတို့ဘက်ကဟိုလှုပ်ဆစ်ခြင်းနဲ့ဆန္ဒပေါ့လေဆိုတဲ့အခါကျတော့ဒီနေရာမှာဒီဒီမိုကရက်အစိုးရတွေရောဒီလိုရာဇဝတ်မှုတိုက်ဖြတ်နေနေကိစ္စတွေနောက်သူတို့ရဲ့ဟိုဒီနေဆက်နဲ့ပတ်သက်တဲ့မူဝါဒရေးရာ policy တွေကဟိုအားနည်းချက်တွေရှိနေတယ်ဆိုတာကိုထောက်ပြကြတယ်ကိုမွန်ချမ်းဘယ်လိုထင်ပါလဲ
။အော်သူတို့ထောက်ပြတဲ့အချက်ကတော့ဟိုဟိုလေမှန်တဲ့တော့တော့မှန်တယ်ပေါ့နော်ဒါပေမဲ့အားလုံးတော့လည်းမှန်ဘူးပေါ့။နေဆက်ပေါ့နော်တောင်ဘက်အမေရိကရဲ့တောင်ဘက်မက္ကဆီကိုဘက်ကနေဖြတ်တန်းလာတဲ့ဟလာဒီဟိုသားပေါ့နော်ဝင်ရောက်လာတာလာကြတဲ့သူတို့ခေါ် migrant တွေပေါ့နော်ခုဥကံဝင်ရောက်လာကြတဲ့လူတွေကိုလည်းပဲမတားနိုင်ဘူးပေါ့နော်ဒီဒီဝင်လာကြတဲ့အနေအမှာလည်းဒါပေမဲ့ number 1ကသူတို့လက်ခံပြီးဆိုလို့ရှိရင်အာဘယ်လိုလက်ခံမှာလဲဆိုရင်စနစ်ပေါ့နော်နောက်ပြီးတော့ဝေးကြီးကြီးပေါ့နော်ပြီးလူအင်အားပေါ့နော်ဆိုတော့ဒါတွေကဟိုတုံးဖို့အတွက်အမေရိကန်မှာเนาะဆိုတော့လူတွေကဝင်လာတာတိတ်နေချီတာ哦ဆိုတော့တိတ်နေချီတာတန်းကန်းတော့ရှိတော့မထင်ねဆိုတော့အဲ့ဒါမျိုးနေထားဆိုတော့ဟိုမတားနိုင်ဘူးလေเนาะအာဟိုအတားစနစ်တစ်ခုထားပြီးတော့မှဥမာဟိုဟိုဒီနေရန်ဟိုဟို border wall ပေါ့နော်ဒီအုတ်နေရန်ချတတိုင်းကိုတိဆောက်လိုက်တယ်ဆိုလို့ရှိရင်အားလုံးတိဆောက်လိုက်တယ်ဆိုလို့ရှိရင်ပဲတမျိုးပေါ့နော်အုတ်တတိုင်းကိုတိဆောက်ဖို့အတွက်ဆိုတာလည်း border ရဲ့အရှိကြီးလေဒါလည်း budget တစ်ခုလိုတာပဲ
နေဆက်မူဝါဒနဲ့ပတ်သက်ပြီးတော့ဟိုတိတိကျကျလုပ်ဖို့ပြင်းပြင်းထန်ထန်ဂိုင်တွေဖို့သူတို့ကတောင်းဆိုပေမဲ့မရတဲ့ခါကျတော့အခုဆိုလို့ရှိရင်ဒီအထူးသဖြင့်ဒါဟို Texas ကဒီအုတ်ချုပ်ရေးမှုGreg Abbott ဆိုလို့ရှိရင်ဒါဟိုဟိုနေဆက်ကနေဝင်လာတဲ့ဒီဒီရွှေပြောင်းဝင်ရောက်သူတွေကိုဘတ်ကားပေါ်တင်ပြီးတော့ကားစီးလုံးလိုက်ပေါ့လေဟိုနယူးယောက်အပါဝင်တချို့ဟိုဒီမိုကရက်မြို့ကြီးတွေကိုဟိုပို့ခဲ့ပါတယ်ဆိုတော့ကိုမိုးချန်တို့ရောအဲ့ဒီမှာဒီရွှေပြောင်းဝင်ရောက်လာသူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေမြန်သိထားရပါလဲ
အဲဒီနယူးယောက်မှာဒီရွှေပြောင်းရောက်လာကြတဲ့သူတွေတင်ကြတာအထူးသဖြင့်သူတို့ကိုနေရာချထားကြီးပေါ့။နော်နေရာချထားကြီးမှာအဆင်မပြေမှုတွေအများကြီးဖြစ်တယ်လို့ဟိုကျွန်တော်တို့ကြားရတယ်ဗျ။အဲ့တော့အထူးသဖြင့်နေရာအခက်ခဲပေါ့ဗျာ။လူကတိမ့်နဲ့ချီရောက်လာတာပေါ့နော်။ဒီရွှေပြောင်းရောက်ချလာတဲ့သူတွေကိုထားဖို့နေရာကမလုံလောက်ဘူးဖြစ်နေတာ။ဒ ဘလို့လောက်တော့ဒီလူတွေကလမ်းမှာသွားပြီးတော့မှအိုးမဲ့အိမ်မဲ့ပုံစံမျိုးပေါ့နော်အင်ဂျင်နဲ့ရောက်ရရမှာဟိုနေနေတဲ့အနေအထားမျိုးတွေဖြစ်လာလို့ရှိရင်အဲဒါတွေကပုံဝန်းကျင်ဒီအတွက်မကောင်းဘူးနော်ဆိုတော့ဒီဈာထဲမှာတော့မှတချို့ရက်ွက်တွေရတယ်ဆိုရင်အစိုးရဟိုဒီအောင်ရဲတွေကိုတိုင်ကြတာပေါ့နော်သူတို့ရက်ွက်တွေမှာညာဘက်ဆိုပြီးအိတ်ဘူးပေါ့ဒီလူတွေအိတ်ပဲနဲ့အာစကားတွေပြောတာအကျယ်အိတ်တွေပဲပြီးတော့ဟိုဟာလုံးဒီဟာလုံးနဲ့သူတို့လက်ဟိုဟိုရှုပ်ချက်တွေခတ်နေတာပေါ့ညာဘက်ဆိုလည်းအတန်တွေစူညံနေတာပဲပေါ့နော်ဆိုတော့အဲ့လိုမျိုးတွေ complaint တွေအများကြီးတက်ကြတယ
်အခုတခါတော့အသိပံတဲ့နီးပညာကဏ္ဍဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်မြေအောက်ပြည့်ွေကြောတွေအကြောင်းကိုဆွေးနွေးကြမှာပါမြန်မာနိုင်ငံအရှေ့ပိုင်းကထင်ရှားတဲ့ကြောက်ကြမ်းပြည့်ွေဟာအင်းလေးကံကိုတောင်မြောက်တန်းပြီးတော့ဖြတ်နေတဲ့အတွက်ငလင်းအန်ဒီရဲ့ဘလောက်စိုးရင်ရပါသလဲအင်းလေးရေရှည်ဒီတန်ရေသူစီသနာမှာပါဝင်နေတဲ့ဂျပန်အန်နဝါဘူမိသိပ္ပံနဲ့နီးပညာဌာနကဒေါက်တာမိုးကျော်သူကိုဒေါက်ခင်မျိုးသက်မေးမြန်းတင်ပြထားပါတယ်
ဒီတမှာဒီမှာဘူမိဗေဒပညာရှင်တွေအနေနဲ့ဆိုရင်တော့သူကငရင်နဲ့ပတ်သက်ပြီးတော့နောက်ပြီးတော့ဒီငရင်အပြင်ပေါ့နော်ဒီအင်းလေးခံကြီးတည်ရှိနေတဲ့အောက်ခံမြေသားရဲ့အနေထားဆိုရင်မှုတွေရှိကြပါတယ်ဆိုတော့ဒါလေးကိုနည်းနည်းလေးရှင်းအောင်ပြောပြပေးပါနော်ဒါကြောင့်ဆိုရင
်ဟုတ်ကဲ့ကျွန်တော်အနေနဲ့ဒီနေ့ဒီတမှာဒီ project စတာကြံခဲ့တဲ့ရှင်းနေကတော့ပထမဆုံးကျွန်တော်တို့ရဲ့target ထားခဲ့တဲ့ဥစ္စာကဒီရက်ခွဲဤပညာတွေတိုးတက်လာတာပေါ့မူတည်တာရဲ့နောက်ပြီးတစ်ကမ္ဘာလုံးမှာပေါ့နော်ဒီကုန်းတွင်းရေကန်တွေကိုတူးဖော်တဲ့ဟာတွေကအရင်ကခေတ်စားပြီးတော့အဲ့ဒီရေကန်တွေကိုတူးဖော်ပြီးတော့မှအတိတ်ကသမိုင်းကြောင်းကိုဒါခွဲတဲ့ဤပညာနဲ့ပြန်ပြီးတော့အသေးစိတ်လေ့လာကြတဲ့ဟာတွေခေတ်စားတာဒီကြောင့်ကျွန်တော်ကလည်းမြန်မာနိုင်ငံမှာဒီအင်းလေးဒေတာကိုပထမဆုံးရွေးလိုက်တာပေါ့အဲ့တော့ရွေးလိုက်ပြီးရဲ့နောက်မှမှမြန်မာပြည်ထဲမှာရှိပြဲဒီဘူးပြည်တာပညာရှင်တွေနဲ့တိုင်ပင်ကြတဲ့အချိန်မှာသူတို့လည်းစီကပြောလာတဲ့ဥစ္စာတော့ပေါ့နော်1932ခုနှစ်ကဒီမေမျိုးငလင်းကြီးပေါ့နော်မြန်မာနိုင်ငံမှာတော့ပြောရရင်တော့ဒီမျိုးကြီးပြည်ကြီးတွေမှာပြင်အားအကြီးဆုံးလို့ပဲပြောရမှာပေါ့ဘာလို့ဆိုတော့ပြင်အား၈တသမဒုညာရှိတယ်ဆိုတော့ငလင်းကြီးလှုပ်ခဲ့တာပါဆိုတော့အဲ့ငလင်းကြီးကိုလှုပ်စေခဲ့တဲ့အကြောင်းရင်းဖြစ်တဲ့ဒီကြောက်ကြမ်းပြတ်ရွေ့ဆိုတဲ့ဟာကြီးကဒီမေမျိုးဒီကျော်ကနေဆန်းပြည်မြောက်ပိုင်းကနေဆန်းပြည်တောင်ပိုင်းအထိကိုဆင်းလာပြီးတော့အင်းလေးဒေတာမှာဆိုလဲအရှိပဲအင်းလေးကန်ကြီးအရှိပဲထားမှာဖြောင်းဖြောင်းကြီးရှိနေတယ်ပြတ်ရွေ့ကြီးပေါ့နော်ဆိုတော့အဲ့တော့ဒီပြတ်ရွေ့ကြီးကြောင့်မေမျိုးငလင်းလှုပ်ခဲ့တယ်ဆိုရင်ဒီပြတ်ရွေ့ကြီးကအင်းလေးဒေတာမှာအတိတ်ကဘယ်လိုမျိုးလှုပ်ရှားမှုတွေဖြစ်ခဲ့လဲပေါ့နော်ကျွန်တော်တို့ဝိပရမှတ်တမ်းတွေရှိတယ်ပြန်ခဲ့50နှစ်တရားအတွင်းမှာကျွန်တော်တို့မသိခဲ့ပေမယ့်အဲ့မတိုင်ခင်ကပို့ပြီးရှင်းကြတဲ့အချိန်မှာဘာတွေရှိခဲ့လဲဆိုတဲ့ဥစ္စာအထောက်အထားတွေကိုကျွန်တော်ရှားခြင်းနဲ့ပြီးတော့ဒီရှေ့ကိုဆက်ပြီးတော့အနာဂတ်မှာဘယ်လိုအနေမျိုးရှိနိုင်မလဲဆိုတဲ့ဥစ္စာကိုလည်းသတိပေးခြင်းနဲ့ဆိုတဲ့အပိုင်းနဲ့အင်းလေးကကြောက်ကြမ်းပြတ်၍ကြီးဒီအင်းလေးဒေတာကငလျင်အနေနဲ့ပတ်သက်ပြီးတော့လည်းသူ့တင်လာကိုကျွန်တော်ဆက်လုပ်ဖို့ဆိုပြီးတော့ဒုတိယ target တစ်ခုထည့်သွင်းခဲ့ပါတယ
်ဒီငရင်နဲ့ပတ်သက်ပြီးတော့အင်းလေးဒေတာမှာအန်ဒီယားရှိနေတယ်ဆိုတာဒီတော့ဒီကြောက်ချမ်းပြည့်ရေပေါ့နော်ငရင်ရောဖြစ်စေတဲ့အဓိကပြည့်ရေဒီကြောက်ချမ်းပြည့်ရေရဲ့အနေထားနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေ
းဟုတ်ကဲ့ခင်ဗျကျွန်တော်ဒီပုံလေးတွေလည်းနောက်ဘက်မှာပြနေတဲ့ပုံလေးမှာလည်းကျွန်တော်လေးအသေးစိတ်ကြည့်ပါတယ်ကျွန်တော်ဒီတောင်ငူတက္ကသိုလ်ဒေါက်တာဆိုးမင်းကတော့အဓိကပေါ့နော်အဲဒီကလည်းအင်းသားပါပဲငရင်ဒေတာတခွင်ကိုသူတို့သူတည်သနာတွေအကြီးအကျယ်လုပ်နေတယ်နောက်ပြီးငရင်သူတည်သနာတွေလည်းဆင်ဝင်သားတယ်ဆိုတော့ဒါကြောင့်မလို့သူတို့တွေနဲ့ကျွန်တော်တို့ပူတွဲပြီးတော့ဒီကျွန်တော်မှရှိတဲ့အတွေ့အကြုံအရာပေါ့နော်ဒီပတ်မှာကျွန်တော်ကြံခဲ့တဲ့ည30လောက်ခဲ့တဲ့ဒီငရင်ကြောတွေမှာကျွန်တော်တွင်းနဲ့ကြီးတွေတူးပြီးတော့သူတည်သနာလုပ်တဲ့အပိုင်းနေနဲ့ပတ်သက်တဲ့ဤပညာကိုဘယ်လိုသုံးရမလဲဆိုတဲ့ဟာမျိုးကျွန်တော်တို့တိုင်ပင်ရပြီးတော့ဒီပညာလည်းမခက်ခဲငွေကုန်ချေးချလည်းနည်းမဲ့ပထမအဆင့်မျိုးကျွန်တော်ထည့်ထားတဲ့ဥစ္စာကတော့ဒီကြောက်ကြမ်းပြည့်ရွေးနေရမှာပေါ့နော်အင်းလေးကရဲ့အရှိပဲခြံကတနေရာနေရာလည်းအချမ်းမြင့်တော့ကျွန်တော်ရွေးထားပြီးပါပြီပေါ့နော်ရေမဖုံးမဲနဲ့နေရာဒီချင်းကြီးခန်းတဲ့အချိန်မှာဆိုရင်အဲ့နေရာကမြေကြီးဖြစ်နေပြီးတော့ရေမရှိတဲ့နေရာဆိုတော့ကျွန်တော်လိုလိုကူသွားပြီးတူးလို့ရမယ့်နေရာမှာဒီမီတာတစ်ခေါင်လောက်အထိအနည်းပေါ့နော်ဒါကလည်းကျွန်တော်တို့အခုချိန်ထိက seismic data ကောင်းကောင်းမရှိသေးဘူးပေါ့နော်မြန်မာရေနံတို့ပေါ့နော်ကျွန်တော်တို့ကြံခဲ့တဲ့နှစ်3-4နှစ်လောက်အထိကကြည့်ထားတဲ့ဟာလောက်ပဲရှိသေးတာမဟုတ်လားဒီရေနံကုမ္ပဏီရဲ့အကူအညီနဲ့ကျွန်တော် seismic data ကောင်းကောင်းများရခဲ့တယ်ဆိုတော့ဒီ1000မီတာလောက်အထိကိုကျွန်တော်တို့ကတူးချလိုက်မယ်တူးချလိုက်ပြီး high quality တော့မဟုတ်တဲ့ core sample တွေယူမယ်ပြီးတော့မှအဲ့ဒါတွေကိုကျွန်တော် core analysis ပေါ့နော်ဒီဘူးဗေဒပညာရှင်တွေရဲ့ဒီမျက်စိနဲ့ပဲဟိုလေ့လာတဲ့အပိုင်းတွေကိုအသေးစိတ်လုပ်လိုက်တယ်ဆိုရင်ကျွန်တော်တို့ဒီငလျင်လှုပ်ခဲ့မှုတဲ့အထောက်အထားရှိရဲ့နေရာဇုံလေးတွေကိုနေရာလေးတွေကိုကျွန်တော်အများကြီးတွေ့ရမယ်လို့မှန်းထားပါတယ်ဘယ်နှခုတွေ့မယ်တော့မသိဘူးပေါ့နော်အဲ့လိုဟာမျိုးတွေ့ခဲ့ဆိုရင်အဲ့လိုနေရာတွေကိုအသေးစိတ်ထားပြီးတော့ကျွန်တော်တို့ဒီပအထူးတက်ခွဲပြီးတော့လေ့လာမယ်သက်တမ်းတွေတွေ့မယ်ပြီးအနေထားတွေပါလို့ကျွန်တော်အသေးစိတ်ကြည့်ပြီးနောက်မှာကျွန်တော်အစီရင်ခံစားရပြီးနေအစိုးရဒီတော်စုအစိုးရတွေကိုကျွန်တော်အစီရင်ခံစားတင်သွင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့လိုဟာမျိုးဖြစ်လာပြီးဆိုရင်လည်းကျွန်တော်တို့အာနီယံနဲ့ပတ်သက်ပြီးကျွန်တော်တို့မှန်တဲ့ ပိုင်းတွေဖြစ်လာပြီးပြီးတော့ရှေ့ဆက်ပါလုံးမယ်ဆိုတဲ့အပိုင်းတွေရှိပေါ့နော်ကျွန်တော်စကိုင်းပြည့်ရွေးမှာကျွန်တော်ဒီမြန်မာငလင်းကော်မတီကလုပ်နေတဲ့သုတေသနမျိုးတွေတော့အထူးအသေးစိတ်သွားတယ်တကယ်လို့အနေနဲ့နီးတယ်ဆိုကျွန်တော်ယူဆတယ်ဆိုပေါ့နော်ဆက်သွားတဲ့ဟာမျိုးတွေလည်းဖြစ်လာနေပါတယ
်လောလောဆယ်ပေါ့နော်ကြောက်ကြမ်းပြည့်ရွေးကိုမျက်စိရမြင်အောင်နည်းနည်းရှင်းပြပေးပါကဒီအင်းလေးကဒီတောင်မြောက်ရှည်ရှည်လေးရှိနေတယ်ကြောက်ကြမ်းပြည့်ရွေးရတယ်သူ့အတိုင်းရှိနေတယ
်ဟုတ်ပါတယ်ကြောက်ကြမ်းပြည့်ရွေးကအင်းလေးကိုင်အရှိဘက်ကနေမှဒီလိုနည်းနည်းစောင်းပြီးအောင်မှဒီညောင်ရွှေတို့ရွှေချောင်းတို့ဖြတ်ပြီးတက်သွားပြီးရမှာပင်လောင်းအထိကိုကျွန်တော်သွားပါတယ်ကာလန်တောင်ဆက်ပင်လောင်းအပေါ်ပဲကျတော့ကျွန်တော်အနေထားနည်းနည်းထပ်စောင်းသွားပြီးရနောက်မှာမှဝိုင်မြေမျိုးအောက်ဖက်နာအထိပေါ့နော်ကျွန်တော်စောင်းပြီးတက်သွားတဲ့ဟာမျိုးပေါ့နော်မြန်မာနိုင်ငံမှာကဒီဝလင်ပြည့်ရွေတွေကိုဒေးစိတ်လိလာတဲ့အပိုင်းကကျွန်တော်စကိုင်းပြည့်ရွေအပြင်တခြားဟာတွေကကျွန်တော်မလုပ်နိုင်ဘူးပေါ့မလုပ်သေးဘူးပေါ့နော်အဲ့တော့ကြောက်ချောင်းကိုကျွန်တော်တို့ကလည်းအင်းလေး project ဒီတွဲရတဲ့အတွက်ဒီဘအကူအညီလည်းရလာမယ်အပိုင်းကိုကျွန်တော်တို့လည်းရှိနေတဲ့အတွက်ကြွေးလိုက်တာပါအဲ့တော့ညီကန်တစ်ခုကိုကျွန်တော်တို့ကတကယ့်ကိုသိပ္ပံနီးကြတည်တည်ကြကြနဲ့နောက်ဆုံးဝန်ကြီးပညာနဲ့လိလာနိုင်မှာဖြစ်ပါတယ
်ငရင်အပြင်ပေါ့နော်ဒီအင်းလေး data ရဲ့အောက်ခံမြင်အနေထားရောစိုးရင်ကြရှိပါ
ဟုတ်ကဲ့ခင်ဗျာအကြောင်းအနေနဲ့ပြောရရင်တော့အောက်ခံကကျွန်တော်တို့ကဒီနှစ်တန်းပေါင်းရာနဲ့ချီပြီးရှိနေတဲ့ဒီအမာကြောက်မျိုးတွေရှိနေတယ်ဆိုပေမဲ့အဲ့ဒီပုံမှာကျွန်တော်အဓိကပေါ့နော်ဒီအင်းလေးကမျိုးကိုရေဒီစီးဝင်လာတဲ့ဘေးကတောင်နေတဲ့နေရာတွေမှာရှိရအနေကြကြောက်တွေနော်အင်းလေးကရှိနေတဲ့အောက်ခံကြောက်ဆိုတဲ့နေရာတွေမှာကဒီရှမ်းပြည်မှာအဓိကများတဲ့ထုံကြောက်ဒိုလိုမိုင်းနဲ့ဒီ limestone ဆိုတဲ့ထုံကြောက်အပြင်ကို sandstone တဲကြောက်နဲ့ဆစ်ဆုံဆိုတဲ့အနေမုံလေးတွေရှိရကြောက်တွေပေါ့နော်အဲ့ဒါကြောင့်မလို့အခုဒီကံအနေဒီပိတ်ညားလာတယ်ဆိုတဲ့အပိုင်းမှာလည်းအဓိကပြဿနာဖြစ်တာကခုနပြောတဲ့ silk zone တွေကအရန်ကိုညားလာတဲ့ဥစ္စာကြီးကပါပါတယ
်အင်းဒီ data အတွက်အနာဂတ်အတွက်ပေါ့နော်ဒီပညာပေးတာနဲ့ပတ်သက်ပြီးတော့ဘာတွေများပြင်ဆင်ထားရရှိပါ
ဟုတ်ကဲ့ခင်ဗျလွန်လွင်တူတာနေပြီးတော့မှတကယ်ကို20ခန်းလောက်အထိကိုအသေးစိတ်အတိတ်ကိုပြန်ပြီးတော့စူးစမ်းရှာဖွေလေ့လာနိုင်တဲ့အခြေအနေမျိုးဖြစ်လာတာမကြသေးပါဘူးအဲ့တော့ဒီနည်းပညာကိုကျွန်တော်ပရမသုံးတုံးတဲ့ဥစ္စာကိုမြန်မာပြည်ကအင်းလေးဒေတာကြီးမှကျွန်တော်လုံးကြမယ်ဆိုတဲ့အစီအစဉ်ဖြစ်လာပြီးရဲ့နောက်မှာတမ်းပြည်နယ်အစိုးရကတောင်ကြီးတက်ကိုပါကရန်ကိုအတက်တရောကူညီပြီးတော့လက်တွဲပြီးလုပ်တဲ့ထောက်လိုအပ်တာတွေလည်းထောက်ပံ့တဲ့အပိုင်းတွေဖြစ်လာတယ်ဆိုတော့ကျွန်တော်စဉ်းစားမိတာအင်းလေးဒေတာကြီးအတွက်လည်းအမှတ်တရဖြစ်အောင်ဆိုပြီးတော့အင်းလေးဒေတာမှာပဲဒီတော်ဦးစီးဌာနဆယ်မြောင်ဦးစီးဌာနနဲ့ပူးတွဲပြီးတော့မျူဇီယံတက်တက်လေးတစ်ခုပေါ့နော် Drilling Science ဆိုတဲ့ဒီလွန်တွင်းတူးတဲ့နည်းပညာသိပ္ပံပညာဆိုပြီးတော့မျူဇီယံလေးတစ်ခုကျွန်တော်ထောင်ဖို့အထီးကိုကျွန်တော်ပြင်ဆင်ထားပါတယ်အဲဒီမှာကျွန်တော်အင်းလေးဒေတာမှာတူးမဲ့ကွာ100မီတာရှိတဲ့ high quality gold sample တွေရှိမယ်1000မီတာအထိတူးမဲ့ကြောက်ကြမ်းပြည့်ွေကြီးရ gold sample တွေအကုန်လုံးကိုကျွန်တော်အဲ့မှာပြထားမယ် login လုပ်မဲ့ဟာတွေပြီးတော့ core analysis လုပ်ထားတဲ့ပညာရှင်တွေရဲ့မှတ်တမ်းတွေအကုန်လုံးကိုအသေးစိတ်ထားပြီးတော့မှဘယ်လိုနေရာတွေဘယ်လိုဇုံတွေကညဉ့်ညမ်းခဲ့တဲ့အချိန်တွေဆိုတဲ့ဟာမျိုးကိုအသေးစိတ်ကျွန်တော်ကျောင်းသားတွေလေ့လာနိုင်အောင်ထားမယ်အပြင်ကိုကြောက်ကြမ်းပြည့်ွေကြီးဆိုရင်လည်း1012ခုနှစ်မြေမြင့်ကလေးကြီးလှုပ်ခဲ့တဲ့အချိန်တုန်းကဒီ gold sample ညမှာဘယ်လိုဟာမျိုးဖြစ်ပေါ်နေလဲဆိုတဲ့ဟာမျိုးပေါ့နော်ဒီအသေးစိတ်မြင်ရတဲ့ဟာမျိုးတွေကိုကျွန်တော်တို့အဲ့လိုမှတ်တမ်းနေတဲ့အသေးစိတ်ထားပြီးကျောင်းသားတွေဒီဉာဏ်ပညာကိုလေ့လာနိုင်ဖို့တော်တင်ထားပါတယ်ခင်ဗ
ျဒေါက်တာမိုးကျော်သူရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော်
စနေမနေ့ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းအချင်းချုပ်ကိုတင်ပြကြပါမယ်အစ္စရေးကိုဟာမတ်စ်လက်နက်ကိုင်အဖွဲ့တွေနေဆက်ဖြတ်ကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့လွန်ခဲ့တဲ့နှစ်ပတ်ခရဲကဂါဇာမှာထိန်းသိမ်းခံထားရတဲ့အမေရိကန်တစားကန်နှစ်ဦးဖြစ်တဲ့မိခင်နဲ့ဆယ်ကျော်သက်ရွယ်သမီးတို့ကိုဟာမတ်စ်ဘက်ကနေတောက်ကြံတွေကပြန်လွှတ်ပေးတဲ့အကြောင်းအစ္စရေးအစိုးရကကြေညာပါတယ်ဒီမိခင်နဲ့သမီးတို့ဟာအစ္စရေးနိုင်ငံသားအဖြစ်ခံယူထားကြသူတွေဖြစ်ပြီးတော့သူတို့ဟာဖမ်းဆီးခံထားရတဲ့အမေရိကန်တစားကန်တွေကပထမဦးဆုံးပြန်လည်လွတ်မြောက်လာသူတွေဖြစ်ပါတယ်လက်ရှိမှာအမေရိကန်တစားကန်200လောက်ရှိပြီးဟာမတ်စ်ဘက်ကထိန်းသိမ်းထားစေဖြစ်ပါတယ်အစ္စရေးဟာမတ်စ်ပြည်ပကစတင်ခြင်းကစပြီး UK နိုင်ငံလန်ဒန်မြို့တော်မှာဂျူးမုန်ဒီရဲ့နဲ့အစ္စလာမစ်ဆန့်ကျင်ရေးရာဇဝတ်မှုတွေတိတိကျကျမြင့်တက်လာနေတယ်လို့လန်ဒန်မြို့တော်ရဲတပ်ဖွဲ့ကပြောပါရတယ်။တောက်ကြနေအစီရင်ခံစာထုတ်ပြန်မှာပြောဆိုတာပါ။အော်တိုဘာ1ရက်ကနေ18ရက်နေ့ကြားမှာဂျူးဆန့်ကျင်ရေးမုန်ဒီယာတွေ218မှုဖြစ်ခဲ့တယ်လို့ဆိုပါရတယ်။ဒီလိုနှိုင်းယှဉ်ချက်တွေနဲ့ကြည့်လို့ရှိရင်အစာပေါင်းများစွာမြင့်တက်လာပါရတယ်။ဒါအပြင်အစ္စလာမ်မုန်ဒီရေးပြစ်မှုတွေကလည်း52မှုကနေ100ကျော်အထိခုန်တက်ခဲ့တယ်လို့လန်ဒန်ရဲတပ်ဖွဲ့ကထုတ်ပြန်ပါရတယ်ခင်ဗျာ။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ ဒီကနေ့မနက်ခင်းအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ကျွန်တော်တို့ VOA ကိုစာရေးသားခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီကနေ့နဲ့အစီအစဉ်တွေကိုတော့မနက်6:00နာရီနေ့9:00နာရီအထိလိုင်းနံပါတ်2440 51နဲ့ VOA ရဲ့ Facebook YouTube ကပါတင်ဆက်ခဲ့တာပါ VOA ရှုစားသူအပေါင်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေခင်ဗျာကျွန်တော်ညံဝင်းအောင်ပါကျွန်တော်တို့